မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါတယ်ခင်ဗျာ။ယနေ့ Samsung C မှာတော့ဆရာ Sophie ဟာကနေပြီးနှုတ်ဘတ်တော်ကိုညွှန်ပြဖြစ်ပါတယ်။မိမိရဲ့အသက်တောင်ကိုကောင်းချီးဖြစ်စေမယ့်ဘုရားသခင်ရဲ့နှုတ်ဘတ်တော်နဲ့နီလန်းတွေကိုအတူတူကခံယူကြရအောင်ခင်ဗျာ
။နှုတ်ဘတ်တော်ကောင်းစင်က Apostolic Church Prophetic Destiny မြန်မာလိုကျွန်တော်မရေးထားပါဘူးเนาะကျွန်တော်အမြဲတမ်းမြန်မာလိုအမြဲတမ်းကောင်းစင်ရေးပေးတယ်ဒီနေ့တော့မရေးပေးဖြစ်ဘူးဘာကြောင့်လဲဆိုတော့ဘာသာပြန်ရခက်လို့ဆိုတော့ Apostolic ဆိုတာကတော့တမန်တော်ဖြစ်ခြင်းနဲ့ဆိုင်တဲ့အသင်းတော်ပေါ့ Apostolic Church နောက်တစ်ခုကတော့ Prophetic Destiny Prophetic Destiny ကြတော့ဘုရားရဲ့ Prophet စကားအတိုင်းရောက်ရမယ့်ပန်းတိုင်းဖြစ်တယ်ဒါဟာကျွန်တော်တို့အသင်းတော်တစ်ခုလုံးအတွက်ဖြစ်တယ်ပြီးတော့ကျွန်တော်တို့တယောက်ချင်းစီကျွန်တော်တယောက်ချင်းစီအတိုင်းအတွက်လည်းဖြစ်တယ်ဆိုတော့ကျွန်တော်ဒီအောင်မပြောခင်မှာကျွဲဝခြင်း၅မျိုးကိုနားလည်စေခြင်း ਨੇ ဒီမှာရှိတဲ့လူတွေအားလုံးကျွဲဝခြင်း၅မျိုးကိုနားလည်စေခြင်း ਨੇ ကျွန်တော်တို့တစ်ခါတလေချမ်းသာတွေကပါတဲ့ဖြစ်ဖြစ်တွေကျွန်တော်တရားဟောဆရာတွေဟောတဲ့အခါမှာကျွဲဝခြင်းအကြောင်းကိုကျွန်တော်တို့ပြောတဲ့အခါမှာကျွဲဝခြင်းလို့ပြောပြီးဆိုရင်ငွေကြေးကိုတတ်သွားမြင်တယ်အဲ့တော့ကျွဲဝခြင်း၅မျိုးရှိတယ်လူတိုင်းမှာနော်နေတချို့ကနေမယ်တချို့ကများမယ်အဲ့တော့ပထမကျွဲဝခြင်းကအားလုံးသိတဲ့ financial world ကျွဲဝခြင်းလို့ခေါ်တယ်ငွေကြေးနဲ့ဆိုင်တဲ့ကျွဲဝခြင်းဖြစ်တယ်ပထမတစ်ခုက finance နဲ့ပတ်သက်တဲ့အရာပိုင်ဆိုင်မှုပေါ့နော်ကားတွေအိမ်တွေငွေကြေးတွေပိုင်ဆိုင်မှုဒါတော်တော်များများကကျွဲဝမှုဆိုအဲ့ဒါကိုအများကြီးပြောတယ်ကဲနောက်ထပ်ကျွဲဝမှု၄မျိုးရှိတယ်ဒုတိယတစ်ခုကဘာလဲဆိုတော့ social နဲ့ဆိုင်တဲ့အရာဆိုတော့ပြောချင်တာကဒီတယောက်ဟာငွေကြေးပိုင်းဆိုင်ရာမှာကျွဲဝတယ်ဒါပေမဲ့မိကွန်းက social ပိုင်းဆိုင်ရာမှာကိုကျွဲဝတော်သူဖြစ်သလားဘာကိုပြောချင်တာလဲမိသားစုအရေးဇနီးမောင်နဲ့အဆင်ပြေလားမိဘနဲ့သားသမီးအဆင်ပြေလားတကယ်ချင်းမိတ်ဆွေတွေရှိသလားတချို့တွေကနာမည်ကြီးတယ်အတိုင်းမဲ့သူကကောင်းလို့နာမည်ကြီးတာမဟုတ်ဘူးမကောင်းမဲ့နာမည်ကြီးနေတဲ့အဖွဲ့တွေအများကြီးပဲတချို့ကဟာတအလောက်ခံရပြီးတော့ဆိုရှယ်မီဒီယာမှာနာမည်ကြီးတာဆိုတော့ social wealth ဆိုတဲ့သဘောကဘာလဲဆိုရင်နာမည်ကြီးတဲ့အတိုင်းမဲ့လေးစားမှုနဲ့ဂုဏ်ပြုမှုနဲ့ယိုသိမှုနဲ့နာမည်ကြီးတာမျိုးပေါ့ဆိုတော့တချို့တွေလည်းเนาะကိုယ်အတိုင်းတာနဲ့ကိုယ်နာမည်ကြီးရဲ့လူတွေရှိပါလိမ့်မယ်เนาะတချို့လည်းဆဲဂရုမှာနာမည်ကြီးတယ်တချို့ကလည်းဖခင်เจ้าမှာနာမည်ကြီးတယ်တချို့ကလည်းရက်ကွက်ထဲမှာနာမည်ကြီးတယ်ဒါပေမဲ့ဘလို့နာမည်ကြီးတာလဲယုံတည်မှုနဲ့လေးစားမှုနဲ့ကောင်းတဲ့ဂုဏ်သတင်းနဲ့နာမည်ကြီးတာလားဆိုတော့ဒါလည်း social wealth လို့ခေါ်တယ် social ဘိုင်းဆိုင်ရာလူမှုရေးဘိုင်းဆိုင်ရာမှာကျွဲဝခြင်းအဲ့တော့ဒီဟာလေးကိုချိန်ထိုးကြည့်ပါငါကျွဲဝသလားဆရာကနံပါတ်1ချက် finance ငွေကြေးနဲ့ပတ်သက်တဲ့ကျွဲဝမှုဘိုင်းဆိုင်မှုငါမှဘာကျွဲဝတယ်ဘာရှိလဲဒုတိယတစ်ခု social နဲ့ပတ်သက်တဲ့လူမှုရေးနဲ့ပတ်သက်တဲ့ကျွဲဝမှုငါဘယ်အတိုင်းဒါဒီရောက်လဲငါအိမ်တော်ကြီးအဆင်ပြေလားငါမိသားစုအဆင်ပြေလားတတိယမြောက်ကျွဲဝမှုကတော့အချိန်နဲ့ပတ်သက်ပြီးတော့ freedom ပေါ့အချို့တွေကငွေကြေးရမ်းကျွဲဝတယ်ဒါပေမဲ့သူ့မှာဘာအချိန်မှမရှိဘူးတစ်ချိန်လုံးသူအလုပ်ပဲငွေပဲရှာနေရတာမိသားစုအတွက်လည်းအချိန်မပေးနိုင်ဘူးဆိုတော့မိသားစုနဲ့ပတ်သက်တဲ့လူမှုရေး social ဘိုင်းဆိုင်ရာကျွဲဝမှုလည်းသူ့မှာမရှိဘူးတကယ်ချင်းမိတ်ဆွေလည်းမရှိဘူးတရက်တည်းသူငွေရှာဖို့ပဲငွေရှာမယ်ငွေစုမယ်ငွေရှာမယ်အလုပ်ထဲမှာအလုပ်ထဲမှာအချိန်ကုန်နော်အာဒီလိုပုံစံမျိုးရှိတယ်သူကအလုပ်ထဲမှာလည်းအချိန်ကုန်တယ်ကျွဲလည်းမကျွဲဝဘူးအဲ့ဒီတစ်ဖွဲ့လည်းရှိတယ်ဆိုတော့သူကအချိန်လည်းမကျွဲဝဘူးငွေလည်းမကျွဲဝဘူးနော်ဒီလိုမျိုးရှိတယ်ဆိုတော့အဲ့တော့ freedom ပေါ့ဘယ်လောက်ထိကိုယ့်ဘဝထဲမှာ freedom လွတ်လွတ်လပ်လပ်နဲ့အလုပ်လုပ်နိုင်တဲ့သူဖြစ်တယ်ဒါကြောင့်မလူတော်တော်များများကသူများစီမှာဝန်ထမ်းမလုံးနဲ့သူများစီမှာဝန်ထမ်းမလုံးနဲ့ကိုယ်ပိုင်စီးပွားရေးကိုလုပ်ပါဆိုပြီးတော့တိုက်တွန်းတဲ့စီးပွားရေးပညာရှင်တွေအများအားတိုက်တွန်းတယ်။တေးသေးကြီးကြီးကိုပိုင်စီးပွားရေးကိုလုပ်စ조사လို့အချိန်တစ်ခုရောက်လို့အားထုတ်ပြီး조사အချိန်တစ်ခုရောက်လာရင်ကျွဲဝလာလိမ့်မယ်။အဲ့အတွက်အားထုတ်ပေါ့ဝန်ထမ်းမလုံးနဲ့ဆိုအမြဲပြောတယ်။ဘာကြောင့်လဲဆိုတော့ကို့အချိန်တစ်ခုလုံးမနက်ကနေညနေချို့ဆိုမိုးချို့ချို့လို့ဆိုအိမ်ရောက်တဲ့အကုန်ပေးထားရတာ။ဆိုတော့ freedom မရှိဘူးပေါ့။ဒါတတိယတစ်ခုဖြစ်တယ်။နံပါတ်၄တစ်ခုကတော့ physical wealth ဒီကိုခန္ဓာနဲ့ပတ်သက်တဲ့ကျွဲဝမှုကျမ်းမာမှုဘယ်လောက်ရှိလဲ။ချောကရွှေငွေရှိတယ်ဒါပေမဲ့ကျမ်းမာရေမကောင်းဘူးချို့ယွင်းနေတယ်သူမှကျွဲဝသမျှအားလုံးအဆေးပဲကုနေရတာမျိုးဝမ်းမြောက်မှုမရှိဘူးကိုခန္ဓာကဆင်းရဲတဲ့ခါကျတော့စိတ်လည်းပင်ပန်းပြီးတော့သူ့ရဲ့ကိုခန္ဓာပိုင်းဆိုင်ရာမှာကျွဲဝမှုမရှိဘူးနော်ကိုခန္ဓာပိုင်းဆိုင်ရာကျမ်းမာခြင်းမရှိဘူးနောက်ဆုံးနံပါတ်5ကျွဲဝမှုကတော့ဝိညာဉ်ပိုင်းဆိုင်ရာကျွဲဝမှုโอเคလူတွေဒီမှာထိုင်တဲ့လူတွေအများကြီးရှိတယ်ဒါဒီထဲမှာထိုင်တဲ့ဗနေရောက်ကဝိညာဉ်ပိုင်းဆိုင်ရာမှာငါကျွဲဝတယ်လေလို့ကိုယ့်ကိုယ်မြင်လဲငါဟာဝိညာဉ်ရေးရမှာအမြဲတမ်းငတ်နေတဲ့သူလားပြောမှာဆိုသူတို့ကကိုယ်ကိုလာလာကြွေးမှဘိုက်ဝါတဲ့သူလားဝိညာဉ်ရေးရအောင်ပြောတာနော်သူများကအမြဲတမ်းအားပေးမှဖခင်ကြောင့်သွားရတယ်သူများကအားပေးမှတခါတယ် အားတက်လာတဲ့သူမျိုးလားဒါမှမဟုတ်ကိုကသူတို့ဘာကိုပြန်လဲဝေမျှနိုင်သူတို့ဘာကိုဆွဲထုတ်နိုင်သူတို့ဘာကိုအားပေးနိုင်တဲ့အထိကျွဲဝတော်သူလားဝိညာဉ်ကြီးရအကယ်၍ဒီကျွဲဝမှု၅မျိုးကိုသင်အနေနဲ့เนาะဒီမှာတော့မရေးထားဘူးเนาะကျွဲဝမှု၅မျိုးကိုသင်အနေနဲ့အကန့်အသတ်တွေရှိတယ်ဆိုရင်2024မှာ breakthrough ဖြစ်ဖို့ဆုတောင်းရအောင်ဟယ်လိုဘယ်နှစ်ယောက်က2024ကိုမကြမ်းမမာနဲ့ဖြတ်သန်းခြင်းလဲတယောက်မှမရှိဘူးအလုံးချင်းမမနဲ့ဖြတ်တန်းခြင်းနဲ့ကြွယ်ဝခြင်းနဲ့ဖြတ်တန်းခြင်းနဲ့မလောင်မငှနဲ့ဘယ်နှစ်ယောက်က2024ကိုဖြတ်တန်းခြင်းလဲအကျွေးတွေတင်ပြီးတော့ဘယ်သူမှမဖြတ်တန်းခြင်းဘူး right ဆိုတော့ဒီ area ငါးခုစလုံးမှာကျွန်တော်တို့ကြွယ်ဝဖို့ဘုရားအလိုရှိတယ်ဆိုတာကိုသိစေခြင်းနဲ့အာမင်အဲ့တော့ကြွယ်ဝမှုလို့ပြောရင်ရွှေငွေတစ်ခုပဲသွားမမြင်နဲ့အခု area ငါးခုရှိတယ်အာမင်အဲ့မဲ့ဒီຢာကကျွန်တော်ဒီနေ့ပြောမယ့်ဟာတော့မဟုတ်ဘူးအာမင်နည်းနည်းတော့ဆက်ဆက်တယ်အဲ့ဒါကြောင့်နည်းနည်းနော်နှစ်ကုံကနီးလဲဖြစ်လို့ကျွန်တော်နည်းနည်းပြောပြတာပါအကြောင်းဆိုတာနှစ်သိနဲ့ဆိုင်တဲ့နှုတ်ကပတ်တော်လည်းဖြစ်တယ်ပြီးတော့ကျွန်တော်ဒီတပတ်ပဲနှုတ်ကပတ်တော်ဝေငှမှာတလလုံးလုံးကျွန်တော်မန္တလေးမှာရှိနေမယ်နောက်နိုင်ငံခြားမှာတပတ်ရှိနေမယ်ကဲအဲ့တော့နှစ်သိနဲ့ဆိုင်တဲ့နှုတ်ကပတ်တော် Apostolic Church Prophetic Destiny ဆိုတော့ကျမ်းစာဖတ်ရအောင်မသက်ခန်းကြီး16ငယ်15ကနေ18ခဏနေကျွန်တော်မိခင်ကြီးကိုလည်းကျွန်တော်ခေါ်ပြီးတော့တက်သေးခန်းစေခြင်း ਨੇ ကျွန်တော်တို့ရဲ့အသက်တာထဲမှာ Prophetic Destiny ဆိုတဲ့ Prophet ပြုခြင်းနဲ့ဆိုင်တဲ့ကျွန်တော်နဲ့ကျွန်တော်ညီစာတိုက်တဆူရဲ့ live ထဲမှာဒီဟာလေးရှိခဲ့တယ်ကျွန်တော်ငယ်တဲ့အချိန်ကြောင်းသားဘဝကျွန်တော်တို့ကောင်းကောင်းတော့မှဝိညာဉ်ရမှာမကြီးထွားသေးတဲ့အချိန်မရင်ချက်သေးတဲ့အချိန်ယေရှုကိုစသတိပြီးတော့ဝိညာဉ်တော်ကိုရပြီးတော့တိတ်မကြခင်မှာပဲဒါတခါလေကျွန်တော်တို့နှစ်ယောက်ရဲ့အသက်တာကို prophet ပြုချက်ရောက်လာတယ်ကျွန်တော်မိခင်ကြီးကတင်တဆင်ပေါ့ဆိုတော့အဲ့ဒီဟာဒီနေ့ဒီအချိန်မှာမှန်ကန်နေတယ်ပြည့်စုံနေတယ်ဆက်ပြီးတော့လည်းဖြစ်နေတယ်ဆိုတဲ့အရာလေးဆိုတော့လူတိုင်းရဲ့အသက်တာထဲမှာ prophetic destiny ရှိတယ်။ဘုရားသခင်ရဲ့ prophet ပြုချက်နဲ့ဆိုင်တဲ့အနာဂတ်ဆိုတာရှိတယ်။သင်နဲ့ကျွန်တော်ဟာသူများတွေသွားတဲ့လမ်းကြောင်းတိုင်းကိုလိုက်ပြီးသွားရတာမဟုတ်ဘူး။နောက်မိဘတွေကဒါကိုဖြစ်ရမယ်ဆိုတော့မိဘတွေလမ်းညွန်တဲ့ပန်းတိုင်အတိုင်းနဲ့သွားရတာမဟုတ်ဘူး။အဲ့လိုပြောလို့ကျွန်တော်မိဘတွေကိုပုံကံမို့ပြောတာမဟုတ်ဘူး။လူတိုင်းရဲ့အသက်တာထဲမှာဘုရားသခင်ရဲ့အလိုတော်နဲ့ညီတဲ့ဘုရားရောက်စေခြင်းနဲ့ပန်းတိုင်ရှိတယ်။အဲ့ဒါကို destiny လို့ခေါ်တယ်။ဘုရားသခင်ပြင်ဆင်ထားတဲ့ပန်းတိုင်လို့ခေါ်တယ်။အဲ့ပန်းတိုင်ကိုရောက်ဖို့ဖခင်ဟာလူတိုင်းကိုတနည်းတစ်ဖုံအသိပေးတယ်။ဆိုတော့ယောသန်ရဲ့အသက်တာထဲမှာသူငယ်ရွယ်တဲ့အချိန်မှာ73နှစ်လောက်ပဲရှိသေးမယ်။ဒါပေမဲ့သူ့ရဲ့အသက်တာထဲမှာဖခင်သခင်ရဲ့စကားပြောခြင်းခံရပြီ။သူ့ရဲ့အကိုတွေကိုသူသွားပြောတဲ့အချိန်မှာ70သက်အရွယ်ပဲရှိသေးတယ်။သူ့ရဲ့အသက်တာထဲမှာအိမ်မက်ယူပါယုံကိုသူသွားပြောတယ်။ဒီအိမ်မက်ယူပါယုံဟာတနေ့ကျရင်အကိုတွေကိုဥဆောင်ရမယ်အကိုတွေဟာသူ့ကိုဥညွတ်ရမယ်သူရဲ့မိဘတွေတောင်ပါသေးတယ်ဆိုတော့တနေ့ကျရင်သူရှင်ဘုရင်ဖြစ်မယ်ဆိုတဲ့ prophet ပြုချက်ဟာငငယ်လေးတွေကရောက်နေပြီသူနားမလဲဘူးသူ့ကိုတွေသွားပြောတယ်အထင်လွဲခံရတယ်သူ body fire အိမ်ကိုကြုံဖြစ်ရောင်းစားခြင်းခံရတယ်သူ့ကိုတက်ဖြတ်ဖို့စူးစမ်းခြင်းခံရတယ်အဲ့လိုအချိန်တွေမှာစုံစမ်းစစ်ဆေးခြင်းနဲ့အများကြီးကိုသူကြော်ဖြတ်ရတယ်ဆိုတော့prophet future prophet future နဲ့ဆိုင်တဲ့ပန်းတိုင်ဆိုတာသူကအလိုလိုဖြစ်လာတာမဟုတ်ဘူးပြန်ပြောခြင်း ਨੇ ဖခင်ကသင်တို့ကိုတနည်းတစ်ဖုံပေးသိလိမ့်မယ်ဖခင်အလိုတော်နဲ့ညီတဲ့ပန်းတိုင်ကိုသင်စပြီးခံစားရပြီဒါမှမဟုတ်ရှေ့ချွတ်ဆူတောင်းတဲ့လူတွေလည်းရှိတယ်ဆူတောင်းနေဖခင် prophet future ရောက်လာတယ်ဖခင်ကအသုံးပြုမယ်ဖခင်သခင်ဘလို့အစီအစဉ်ရှိတယ်သူကလည်းဖခင်အမှုတော်ဆောင်ပြစ်ဆက်ကတ်ခြင်း ਨੇ ခါဆူတောင်းပြီးတဲ့ခါမှာဖခင်အမှုတော်ဆောင်ပြစ်ခေါ်တာမဟုတ်ဘူးသူကလည်းဖခင်အမှုတော်ဆောင်ပြစ်မဆက်ကတ်ခြင်းဘူးဒါမှမဟုတ်ဆူတောင်းပြီးတဲ့ဖခင်ကအမှုတော်ဆောင်ပြစ်ခေါ်တယ်ဖြစ်ချင်တာတွေနဲ့ဖခင်ခေါ်ရတဲ့လွဲနေတာမျိုးလည်းရှိတယ်ဆိုအဲ့ prophet ပြုချက်ကရောက်လာတယ်ဘုရားကသင်ကိုကြွယ်ဝစေမယ်အဲ့ကြွယ်ဝခြင်းကသူ့ဘုံတော်အတွက်ဖြစ်တယ်ဟာဒါမျိုးပေါ့သင်ဟာအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်လာမယ်ဒါမျိုးပေါ့ဘုရားဟာတိုင်းနိုင်ငံအတွက်အသုံးမမျိုးစုံသော prophet ပြုချက်တွေကိုအသက်တာတွေကိုရောက်လာတယ်အဲ့လို prophet ပြုချက်တွေကိုအသက်တာတွေကိုရောက်လာတဲ့အခါမှာအဲ့ prophet ပြုချက်တွေအလိုလိုပြည့်စုံလာတာမဟုတ်ဘူးကိုယ့်ရဲ့အသက်တာထဲမှာဘုရားအလိုလိုနဲ့ညီတဲ့ land တွေကိုရှောက်ဖို့ဆုံးဖြတ်ချက်ချရတာဖြစ်တယ်ယောသရဲ့အသက်တာကိုကြည့်ယောသက်ဟာပေါတိဖာမယားကသူ့ကိုစုံစမ်းနှောက်ယှက်တဲ့အချိန်မှာသူအတူအိတ်လိုက်တယ်ဆိုရင်ဖယားသခင်ပြင်ဆင်ထားတဲ့ prophet ပြုချက်ပန်းတိုင်ကိုမရောက်တော့ဘူး။ဒါတခြားလမ်းကြောင်းတွေကိုရောက်သွားမှာ။အဲ့ဒီလိုပဲထောင်ထဲမှာအမတ်နှစ်ယောက်ရဲ့အိမ်မက်ကိုတိပြီးတော့ဘာသာပြန်နိုင်တဲ့ဖယားသခင်ရဲ့ prophet ညံသူ့စီမှာမရှိဘူး။ပြောမှာဆိုဖယားရဲ့ဘိတ်သိမ့်မရှိဘူး။ဖယားသခင်ကိုနဲ့သူအကျွမ်းဝင်ခြင်းမရှိဘူးဖခင်နောက်ကိုမလိုက်ဘူးဆိုရင်သူဟာအဲ့ဒီအမတ်တွေကနေတဆင့်နောက်ဆုံးရှင်ဘုရင်ရဲ့အရှိကိုရောက်ဖို့လည်းမဖြစ်နိုင်ဘူးရှင်ဘုရင်ရဲ့အိမ်မက်ကိုဘာသာပြန်ဖို့လည်းသူသိမှာမဟုတ်ဘူးဘာကြောင့်လဲဖခင်ရဲ့ဘိတ်သိမ်းမရှိတော့ဘူးဘာကြောင့်သူဒူးဆက်ထဲမှာကျင်လေ ဒါကြောင့်ယောသရဲ့အသက်တာထဲမှာမှန်တယ်ဘုရားသခင်ကသူ့အတွက် prophet စကားကိုရှိတယ်ဒါပေမဲ့ဘုရားသခင်ကစစ်ဆေးတဲ့ဘုရားဖြစ်တယ်စစ်ဆေးတဲ့ဘုရားဖြစ်တယ်ကျမ်းစာကဘယ်လိုရေးလဲဆိုရင်ကျွန်တော်ကျမ်းစာလေးချက်ကြော်ဖတ်ချင်တယ်နောက်ကညီကိုများကျွန်တော်ကျမ်းစာလေးကြော်ဖတ်ချင်တယ်အရင်ဆုံး prophetic destiny လေးကိုကျွန်တော်ပြောချင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့ live နဲ့လည်းသက်ဆိုင်လို့ဖြစ်တယ်စာလံ105:16ကနေ19မှာတဖန်တုံထိုပြည်တိုင်းမွတ်သိချင်းဘေးကိုခေါ်၍အစာအာဟာရဒီဟုသောအထောက်ပံ့ရှိသမျှကိုချိုးဖြတ်တော်မူသောအခါကျုံဖြစ်စေဖို့အယောင်းခံရသောယောသက်ကိုသူတို့ရှေ့မှဆေလွတ်တော်မူ၏သူကိုခြေချင်းခတ်၍တန်နှင့်ညှင်းဆဲကြ၏သူ၏စကားမပြည့်စုံမီတိုင်အောင်ထာဝရဘုရား၏အမိန့်တော်အတိုင်းစုံစမ်းခြင်းကိုခံရ၏ဘသူကစုံစမ်းတာလဲဘုရားသခင်ကဘသူကစုံစမ်းတာလဲထာဝရဘုရား၏အမိန့်တော်အတိုင်းဘုရားသခင်ကစုံစမ်းမှုအခွင့်ပေးထားတာဖြစ်တယ်အဲ့တော့သင်ကိုဘုရားသခင်က prophet ပြုချက်နဲ့ဆိုင်တဲ့ပန်းတိုင်ကိုလမ်းညွန်နေတည်စေတယ်။ဒါပေမဲ့လမ်းတစ်လျှောက်မှာဆစ်ဆေးသွားလိမ့်မယ်။2023အားဒီမှာရှိတဲ့လူအားလုံးကိုဘုရားဆစ်ဆေးခဲ့ပြီးပြီ။တချို့တွေ A နဲ့အောင်းတယ်။တချို့တွေက A+ နဲ့အောင်းတယ်။တချို့တွေက B နဲ့အောင်းတယ်။တချို့တွေဆောင်းဝဲကြတယ်။ဘုရားသခင်အခွင့်အရေးထပ်ပေးတယ်။ဟောကျွန်တော်ကိုယ်ကိုယ်ရဘုရားအရင်သဘောကောင်းတဲ့ဘုရားဖြစ်တယ်။အာမင်။အပြင်ကဆောင်းဝဲတွေဆိုရင်တော့ပြန်ဖြေးလေးပါတော့ရှိသေးတယ်လေနော်တချို့ကလည်းပြန်ဖြေးလို့မရတယ်ရှိတယ်ဘုရားသခင်ကခဏခဏအခွင့်အရေးပေးပြန်တယ်တခါလည်းဆောင်းဝဲတွေပြန်ပြီးဖြေးရတယ်သိပါတယ်ဒီကလူအခုကျွန်တော်ပြောချင်မှသင်စဉ်းစားနေပြီဩငါကြားခဲ့တယ်ငါကြားခဲ့တယ်ဩငါအောင်ခဲ့လားမသိအောင်ခဲ့လားမသိဘုရားကသင်ကိုတကယ်ကောင်းကြီးပေးခြင်းတယ်သင်အားဖြင့်ဘုရားအလုတ်လုတ်ခြင်းတကယ်လုတ်ခြင်းတာတကယ်လုတ်ခြင်းတာဟဲ့ဘုရားကလမ်းတစ်လျှောက်မှာဆစ်ဆေးခဲ့တယ်ကျွန်တော်မိခင်ကျွန်တော်ခဏဖိတ်ခေါ်ခြင်းတယ်အဲ prophet ပြုချက်ကျွန်တော်တို့ညီကိုနှစ်ယောက်နဲ့ဆိုင်နေငငယ်တုန်းက prophet ပြုချက်ကိုနော်သူကိုယ်တိုင်ပြောတာပိုကောင်းတယ်ဘာလို့လဲဆိုတော့ तू ကဆူတောင်းခံတဲ့သူဖြစ်တာ哦ဆိုတော့ကျွန်တော်မိခင်ကပဲကျွန်တော်ကိုပြန်ပြီးပြောပြတာဖြစ်တယ်ကျွန်တော်ငငယ်တဲ့အရွယ်မှာဖြစ်တယ်ဟုတ်တရားဟောရှေ့သွားမှဆိုတော့ကျွန်တော်အမေဆိုတော့သိတဲ့အတိုင်းပဲ
အဲမိုးရဟိုဘာလို့များအများကြီးရှိတဲ့အထက်ကတူတူချာချာ၃ခုလောက်ကိုပြောချင်တယ်အဲ့ဒါသားကြီးကိုအချိန်ရလားလို့မေးတာဘာလို့လဲဆိုတော့၃ခုဇလုံးကဘာလဲဖြေရတော့အတူတူပဲဒါပေမဲ့ဘုရားရှင်မိုးရိုးပေါ်ပြတဲ့အချိန်မတူဘူးပေါ့နော်ပထမဆုံးမိုးရိုးပရောဖက်အပြင်ဟိုပေါ့မိုးရိုးအိမ်မက်ယူပါရုံအပြင်ဘုရားရှင်ပေါ်ပြတဲ့အရာကဘာလဲဆိုတော့မနေ့မိုးလင်းကနေ့မှာတူတူချာချာအိမ်မက်မက်တယ်ဒါပေမဲ့အိမ်မက်တယ်ကတော့နည်းနည်းရှိတယ်ပေါ့ဒါပေမဲ့နောက်ဆုံးအရေးကြီးတဲ့အချက်ကလေးကိုမိုးရပြောပြချင်တယ်အဲ့ဒါဘာလဲဆိုတော့မူရအိတ်နေတဲ့ဆိုပေမဲ့ဟိုနိုးနေတဲ့ပုံစံမဲ့ဘေးနားဟာတွေလည်းမြင်နေရတယ်သိနေတယ်ပေါ့နော်အဲ့တော့အဲ့ဒီမှာအိမ်မက်ထဲမှာအရန်ဆူညံတဲ့ခေါင်းလောင်းလိုပဲအတန်ကြီးကအဲ့လိုပဲကြလာတဲ့ပေါ့ခေါင်းလောင်းခေါင်းလောင်းကတအားဆူပြီးတော့အလင်းရောင်ပေါ့အဲ့အလင်းရောင်လိုပေါ့အဲ့တဲ့လိုပုံစံပေါ့အပေါ်ကနေအဲ့လိုမျိုးကြလာတယ်မူကြီးပေါ်ကြလာတယ်ကြလာတဲ့အချိန်မှာမူရဟိုတားငယ်ပေါ့ဆရာတိုက်တက်စ်ကိုလက်ကဒီမှာညာဘက်လက်ကခြိထားတယ်ဆရာစိုးကိုကြတော့ပဲဘက်ကအဲ့လိုမျိုးသူ့ကိုလက်ကိုဆွဲထားတယ်ဆွဲထားတဲ့အချိန်မှာပေါ်ကကြလာတဲ့အလင်းရောင်ကြီးကြလာပြီးတော့မှအယမ်းဆူတဲ့အခါကျတော့မွေးရအယမ်းဆူတဲ့ကနားကမခံနိုင်တဲ့အခါကျတော့ဘာလို့အဲ့လိုအတန်ကြီးဆူတာလဲဆိုပြီးတော့အဲ့လိုအပေါ်မော့ကြတော့လုံးဝကြည့်လို့မရဘူးအလင်းရောင်ကလုံးဝအုပ်ထားတာပေါ့အဲ့အချိန်မှာအတန်ကြားတာပေါ့အတန်ဟာဘာလဲဆိုတော့သင်တို့ဟာတဲ့ငါရဲ့ဘုန်းတော်ထင်ရှားဖို့တဲ့ငါရွေးကောက်ထားတာဖြစ်တယ်တဲ့ဟာလေလုယာအဲ့အဲ့ဒါတစ်ချက်ပေါ့နော်အဲ့ဒါတော့အကြောင်းဟာတခုနောက်တကူကပါလဲဆိုတော့အဲ့တုန်းကသူတို့ကအဲ့အရွယ်နည်းနည်းငယ်သေးတာတာကြီးကမှမူလာတာမရှိသေးတဲ့အချိန်တော့နောက်တစ်ချိန်ကကြတော့တာကြီးကဆရာစိုးက10တန်းရောက်ပြီးဆရာထိုက်ထက်စက3တန်းရောက်တဲ့အချိန်မှာမူကြီးကမနဲ့အစောကြီးပဲအဲ့လိုပဲဟိုမထခင်လေးပေါ့မနိုးခင်လေးမှာအိမ်မက်မက်တဲ့အိမ်မက်ကတော့အရှည်ကြီးပဲဒါပေမဲ့နောက်ဆုံးပေါ့နော်မူကြီးအရေးကြီးတဲ့အချက်ကလေးပဲအဲ့ဒါပြောမယ်အဲ့ဒါပါလဲဆိုတော့အရန်စိမ့်နေတဲ့မြခင်ပြင်းကြီးပေါ့အကျဲကြီးပဲအဲ့မှာမူကြီးကကလေးတွေကိုဆန်နေစကူတင်နေတယ်အပြင်မှာလည်းမိုးရအသင်းတော်မှာဆန်နေစကူတင်နေတဲ့အချိန်ပေါ့အဲ့ဒါဆန်နေစကူတင်နေတဲ့အချိန်မှာမိုးရတချင်းလားမသိဘူးအဲ့ဒါမေ့သွားတယ်မေ့သွားပြီးတော့မှငါဘာဆက်တင်ရမလဲမသိဘူးဘာပြောရမလဲမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အချိန်မှာအတန်ကအကျယ်ကြီးပဲအကျယ်ကြီးနဲ့အဲ့အတန်ကတော့ပဲဟိုနီးလာလိုက်ဝေးသွားလိုက်နီးလာလိုက်အဲ့လိုပေါ့အတန်အဲ့ဒါဘာလဲဆိုတော့တင်ဒီမြို့ငယ်မြို့ရုံမဟုတ်တင်ဒီမြို့ငယ်မြို့ရုံမဟုတ်တင်ဒီအဲ့ဒါအကျယ်ကြီးပဲတင်ဒီမြုံငယ်မြို့ရုံမဟုတ်ဆိုတော့နားတအားကျဲတော့တော့မွေးရအမှနိုးသွားတာပေါ့နော်အပြင်အဲ့လိုကြီးမိသွားတယ်ဆိုတော့အဲ့ဒါကိုဒီတစ်ခေါက်ပိုင်းနဲ့မွေးရင်းနဲ့မန္တလေးသွားတော့ အဲ့ဒါမိုးရကြာနှစ်ကြာတော့မေ့သွားပြီဒါပေမဲ့အခုအပြန်ပြီးတော့ဘာလို့ပြောလဲဆိုတော့အဲ့မန္တလေးသွားတဲ့ခါကားနောက်ခါမှာမိုးရအိတ်ပြီးလိုက်ပြီးတော့ဆူတောင်းပြီးတော့အိတ်ပြီးလိုက်သွားတဲ့အချိန်မှာအဲ့ဒါတစ်ခါပြန်ကြားတယ်ပြန်ကြားတော့ကိုတော့ပေါ့ဘာလဲပေါ့နော်ဆိုတော့ခါကြမိုးရအပြန်တော့ကိုကိုကိုလေငါဘာမှမလုပ်ရသေးဘူးငါအမှုတော်မြတ်တော့ငါဘာမှမတတ်နိုင်ဘူးဘာမှလည်းသိမလုပ်နိုင်ဘူးအဲ့လိုအများရန်ကိုကိုအားမရတဲ့သူတယောက်ဖြစ်တယ်အဲ့အချိန်မှာအဲ့ဒါမိုးရအဲ့ဒါကိုပါကြီးကိုပြောပြတဲ့ခါပါကြီးကပါကြီးအဲ့ဒါဘာများဖြစ်မလဲမသိဘူးเนาะအဲ့ဒါကုန်းခဲ့တဲ့နှစ်ပေါင်းအများကြီးကနေပြီးတော့မှဒါပြောခဲ့တဲ့ဟာအခုတစ်ခေါက်ပြန်ပြောပြန်ပြီလို့အဲ့လိုပြောတဲ့ခါကျဘာဖြစ်လဲဆိုတော့တင်ဟာတင်ဟာမျိုးငယ်မျိုးရုံမဟုတ်ဆိုတာပေါ့เนาะခရစ်တော်ဘုရားမွေးဖွားတဲ့ရွာလေးဟာအရင်တုန်းကဆိုလို့ရှိရင်ဘာမှမထင်ရှားတဲ့မြို့ငယ်လေးဖြစ်တယ်မြို့ငယ်မြို့ရုပ်ကလေးဖြစ်တယ်ပေါ့ဘာမှမထင်ရှားဘူးဒါပေမဲ့အဲ့မြို့မှာပဲเนาะခရစ်တော်မွေးဖွားတဲ့အခါမှာအဲ့ပေါ့เนาะအဲ့ခရစ်တော်မွေးဖွားလာတဲ့အခါမှာအဲ့မြို့ကိုပေါ့ဘလို့ပြောမလဲလူတိုင်းကသိသွားတယ်ပေါ့လူတိုင်းကသိသွားယုံကြည်သူတိုင်းသိတယ်အဲဆိုပြီးတော့မှအဲ့မြို့ငယ်မြို့ကိုမဟုတ်ဘူးဆိုတဲ့အကြောင်းအရာကိုမိုးကြီးကိုအဲ့လိုပြန်ပြီးပြောပြတယ်ပြောချင်တာကဘာလဲဆိုတော့ဖခင်မိုးကြီးကိုပြောချင်မိုးကြီးနားလဲတာပေါ့နော်နားလဲတာဘာပြောဆိုတော့မိုးကြီးအားဖြင့်ဟိုဒီဆရာစောနဲ့ဆရာ Titus ကလောကမှာလူဖြစ်လာတယ်နောက်ဆုံးမှာအမှုတော်ဆောင်ဖြစ်လာတယ်သူတို့အားဖြင့်လုံးလူမြောက်များစွာဝိညာဉ်ရေးရမှာကောင်းကြီးခံစားရတယ်နောက်မိုးကြီးတို့ပါကြီးတို့မရောက်နိုင်တဲ့နေ့ပဲဘဝနိုင်ငံသားတွေဘာလို့ဆိုအဲ့လိုမွေးတို့ကသွားပြီးမဟောနိုင်မပြောနိုင်ပေမဲ့သူတို့အားဖြင့်ဘုရားရှင်အဲ့နေရာတွေမှာအသုံးပြုလျက်ရှိတယ်။ဒါကြောင့်မွေးကြီးကိုဘုရားသခင်ကမြို့ငယ်မြို့ရုပ်မဟုတ်ဘူးဆိုတဲ့အရာကိုပြန်ဖော်ပြတယ်လို့မွေးကြီးကခံယူပါတယ်လို့အဲ့ဒါဒုတိယအချက်။နောက်တစ်ခုကဘာလဲဆိုတော့အဲ့ဒါလည်းမွေးကြီးကိုအိမ်ဟိုပါပေါ့ပရောဖက်နဲ့ Timeless ပရောဖက်စီမှာဆူတောင်းခံတဲ့အခါမှာအဲ့ချိန်ကာလလုံးကအဲ့ပရောဖက်ကအရန်ဖျားသုံးပြီးတော့မှအရန်သက်သာရှိပြီးတော့မှတကယ်မှန်ကန်တဲ့ပရောဖက်တယောက်ပေါ့နော်အဲ့ဒါမိုးကြီးကအိမ်ကိုခေါ်ပြီးတော့မှသူ့ကိုအကောင်းချစ်ပြုတ်ကြွေးမွေးပြီးတော့မှဆူတောင်းခံတာဆူတောင်းခံတဲ့အချိန်မှာအဲ့ဆူတောင်းခံတာ၃မျိုးရှိတယ်ဒါပေမဲ့တစ်မျိုးပဲမိုးကြီးပြောမယ်အဲ့ဒါဘာလဲဆိုတော့အဲ့ဒါဆ iam ရှိမှာတဲ့ဟိုပါစပွဲကြီးအရန်လှတဲ့ပေါ့စပွဲအရှိကြီးပဲကျွန်းစွဲကြီးခင်ရှိတယ်တဲ့အဲ့ကျွန်းစွဲကြီးပေါ်တဲ့မှာတဲ့ဖြူပါပေါ့နော်အာဗာလဲစပွဲခင်းလေးရလဲခင်းထားတယ်တဲ့အရင်လှတယ်တဲ့အဲ့စပွဲလေးရအဲ့ချိန်မှာတဲ့ဒီဘက်ထိတ်မှာပါပကံလုံးအကြီးတစ်လုံးရှိတယ်ဖြူဖွေးနေတာပဲဒီဘက်ထောင်းမှာလဲပကံအလုံးအကြီးတစ်လုံးရှိတယ်ပေါ့နော်စပွဲရဲ့ဘယ်ဘက်ထိတ်ညာဘက်ထိတ်မှာစပွဲဟိုပါပေါ့ပကံလုံးကြီးနှလုံးရှိတယ်တဲ့အဲ့ဒါကိုတဲ့ဆရာမကယူပြီးတော့နှလုံးကိုပေါ့အဲ့လိုယူပြီးတော့မှမိုးကြီးရပေါ့နော်အဲ့နှလုံးကိုယူပြီးတော့မှထပ်လိုက်တာကိုမြင်ရတယ်တဲ့ဆိုတော့အဲ့ဒါသူကဆံမအဲ့ဒါအသေးပဲကဘာလဲပေါ့အဲ့မွေးရပြမေးတဲ့အခါမှာအခုမပြောသေးဘူးတဲ့တစ်ချိန်ချိန်မှာဆံမကိုယ်တိုင်သိလာမယ်ဆိုတော့မွေးကိုပြောတယ်အခုချိန်ဒီပေါ့နော်တကယ်သားနှစ်ယောက်ကိုအဲ့ဆံမနဲ့ပြန်ပြီးတော့နောက်ပြန်ပြောဖြစ်တော့သားနှစ်ယောက်ကိုပေါ့တနေရာထဲမှာအရန်လှပတဲ့ပကံလုံးကြီးနှလုံးကသားနှစ်ယောက်ဖြစ်တယ်ပေါ့အဲ့ဒါကိုသူထပ်လိုက်တယ်ဆိုတော့မွေးတို့နဲ့မိသားစုအတူတူကဖျားမှုဆောင်တယ်ဆိုတာကိုသူကပြောတာဖြစ်ပါတယ်လို့ဟာလေလုယာ
အဲ့တော့ဒီမှာရှိသောအသင်းတော်မှာပါဝင်သောသူများသင်တို့ရဲ့ prophetic destiny ကဘာများလဲသင်တို့ရဲ့ prophet ဘုရားသခင်ရဲ့ prophet ဖြစ်ချက်နဲ့ဆိုင်တဲ့ပန်းတိုင်ကဘာလဲမဟုတ်ဘူးဆိုရင်ကျွန်တော်တို့ရဲ့အသက်တာထဲမှာဘာလို့လုံးဝမသိဘူးသူများစီးပွားရေးလုပ်ရင်လုပ်သူများနိုင်ငံခြားထွက်ရင်ထွက်သူများဟိုကြောင်းတက်ရင်လိုက်တက်သူများဟိုဆာမေးပွဲဖြစ်ရင်လိုက်ဖြေသူများဟိုတင်းနန်းတက်ရင်လိုက်တက်အာသူများတွေကဟိုကလုပ်ဆိုတော့ခရီးစီကြောင်းကပေါ်လာတဲ့နေမြတ်တက်ကြရတဲ့မှာတခါတည်းကျွန်တော်တို့လိုက်ပြီးတော့ဟိုလိုလိုဒီလိုလိုနဲ့ဘုရားခင်ခေါ်တဲ့ဘုရားခင်ကိုယ်ကိုထားတဲ့အကျံစီကိုသဘောမပေါက်ဆိုတော့ကျွန်တော်ဒီဇလန်းလေးကိုနည်းနည်းရှင်းပြခြင်း ਨੇ အာမနေ့ကတော့เนาะကျွန်တော်အချိန်မရတော့နည်းနည်းအတူကျုံလေးပြောပြလိုက်တဲ့ကျွန်တော်ရဲ့မိတ်ဆွေအမှုတော်ဆောင်တယောက်ရှိတယ်သင်ယုတ်ဆရာသူကစင်ကာပူကဖြစ်တယ်တော်တော်လေးကျွန်တော်နဲ့ညီကိုလိုရင်းနှီးတယ်ကျွန်တော်ကိုတကယ်ကို mentoring အမှုဆောင်လုပ်ငန်းမှာ mentoring လုပ်ပေးတဲ့သူဖြစ်တယ်ကျွန်တော်တို့အသင်းတော်ကိုလည်းကြီးရှုပေးတော်သူဖြစ်တယ်ဆိုတော့သူ့ရဲ့အသင်းတော်ကတော့ခက်သေးသေးပဲလူ100လောက်တောင်အဲ့ချိန်တုန်းကမရှိဘူးပေါ့နော်လွန်ခဲ့တဲ့ကျွန်တော်ခုနှစ်နှစ်ရှင်းနှစ်ဆယ်နှစ်လောက်ကအဲ့လောက်ပတ်ဝန်းကျင်ကဖြစ်မဲ့ထင်တယ်ကျွန်တော် single မှာရှိနေသေးတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့လွန်ခဲ့တဲ့ဆယ်နှစ်လောက်ကဖြစ်မဲ့ဆိုတော့အဲ့ချိန်မှာသူကလည်းအသင်းတော်အသစ်တစ်ခုကိုအစာပြုတ်နေတဲ့အချိန်ဖြစ်တယ်အဲ့ဒီအသင်းတော်ကလည်းအရင်ကြီးလူမများသေးဘူးဆိုတော့သူ့အတွက်အဲ့ဒီအချိန်ကာလကတော်တော်လေးစိတ်တကြဆရာအချိန်ကာလဖြစ်နေပါဘာကြောင့်လဲဆိုတော့သူ့ရဲ့အသက်တာမှာရှိတဲ့ prophet ပြုခြင်းသူ့ကိုဘုရားခေါ်တဲ့ခေါ်ခြင်းကတကယ်ကို apostolic တမန်တော်ဖြစ်ခြင်းနဲ့ဆိုင်တဲ့အရာ တိုင်းနိုင်ငံတွေလူမျိုးလိုက်ကောင်းကြီးဖြစ်စေမယ့်အရာလူများစွာရဲ့အသက်တာထဲမှာတကယ်ကိုအပြောင်းအလဲကိုဖြစ်စေမယ့်အရာနော်ဆိုပြီးတော့ဒီလိုပုံစံမျိုးပေါ့ prophet future တွေရှိတယ်အဲ့မဲ့အခုသူလုံနေရတဲ့အလောက်ကကြတော့လူအယောက်100တောင်100လောက်ပဲရှိတဲ့အသင်းတော်တပါးကိုစင်ကာပူနိုင်ငံမှာဒါနော်ရုန်းကန်ပြီးတော့လုံနေရတယ်ဒါပေမဲ့သူတစ္ဆာရှိရှိပဲအဲ့ထဲမှာပဲသူဆက်ပြီးတော့ရှိနေတယ်ဒါပေမဲ့စိတ်တကြမှုတွေမကြေရမှုတွေအများကြီးသူ့မှာရှိတယ်ဒါနဲ့တရက်တော့သူနဲ့တိတဲ့အမျိုးသမီးတယောက်ကသူ့ရဲ့ရည်စားဆိုပြီးတော့လူတယောက်ကိုခေါ်လာတယ်ဆိုတော့အသင်းတော်မှာပထမဦးဆုံးချင်းရောက်လာတော့သူပေါ့နော်ဒီနေ့ပထမဦးဆုံးချင်းရောက်လာတော့သူများဘုရားသခင်အသင်းတို့အတွက်လည်းကြီးမားသောခြံစည်ရှိတယ်အာမင်ဆိုတော့သူရောက်လာတယ်တင်းအောင်ဆရာဘယ်သူမှန်းလို့မသိဘူးဒါပေမဲ့လည်းပထမအဆုံးချင်းရောက်လာတော့သူဖြစ်တဲ့အကြောင်းမလို့ service ပြီးသွားတဲ့ခါမှသွားပြီးစကားပြောတယ်မိသားအဖွဲ့တယ်အချိန်ရသေးတဲ့ဆုံးတော့ coffee သူအတူတောက်အောင်စကားပြောရအောင်ဆိုသူတို့ coffee အတူတောက်ပြီးစကားပြောတဲ့ခါမှစကားပြောမိသားအဖွဲ့ပြီးတဲ့ခါမှသူတို့စပြီးတော့သူဘယ်သူလဲဆိုတော့လုံးဝမသိပါဘူးအမေစပြီးတော့သူ suit down တဲ့ခါမှဘုရားရဲ့ prophet future ကိုစပြီးတော့စေလွတ်တာပေါ့နော်ဒီကျွန်တော်ရဲ့မိတ်ဆွေတင်းအောင်ဆရာကစပြီးစေလွတ်တယ်စေလွတ်တော့သူရဲ့အသက်တာထဲမှာဘုရားအကြီးကျယ်ကောင်းကြီးပေးမယ်ဘုရားသခင်တိုင်းနိုင်ငံနေနဲ့ဆိုင်တဲ့အထိတကယ်အံ့ဩပေါ်ရမယုံကြည်နိုင်တော့ဘုရားအသုံးပြုမယ်ဆိုတဲ့အရာစပြီးတော့ prophet future စကားရောက်လာတယ်။အဒီလိုပဲသူတို့ prophet future ဆူတောင်းချက်ကိုဆေးလွတ်ပြီးတော့မိသားဖွဲ့ပြီးတော့ပြီးသွားတယ်။နောက်တစ်ပတ်လောက်ကြာတဲ့အခါမှာဒီတင်းအောင်ဆရာကဒါနော်အာလူသစ်ဖြစ်တဲ့အခါမှာနော်တွေးခဲ့ပြီးပြီးဒါပေမဲ့သူ follow up လုပ်တာဖုန်းဆက်ပြီးတော့နေကောင်းလားကျမ်းမာလားဘာဆူတောင်းပေးရမလဲဒီလိုပုံစံမျိုးဖုန်းဆက်တဲ့အခါမှာသူကဖိတ်ခေါ်တယ်။ယေရှုပြုပြီးတော့ငါရဲ့ယုံကန်းကိုလာခဲ့ပေးပါငါရဲ့ယုံကန်းဒီနေရာမှာဒီနေရာမှာရှိတယ်။ဒါစင်ကူနိုင်ငံမှာပေါ့နော်။လုံးဝရှိရလာခဲ့ပေးပါလို့ပြောတယ်ဆိုတော့သူကစင်ကာပူနိုင်ငံသားမဟုတ်ဘူးတခြားနိုင်ငံကဖြစ်တယ်เนาะကြည့်လိုက်တာ ਨੇ အဲဒီဟိုတရုတ်လူမျိုးနဲ့မတူဘူးပေါ့လေเนาะသူကြည့်လိုက်တာ ਨੇ အနောက်တိုင်းပုံစံပေါ့ထောင်ထောင်မောင်းနေတဲ့ခါလေအသားဖြူဖြူရွှေရောင်စပင်းနဲ့ဒီလိုပုံစံမျိုးဒါ ਨੇ ခေါ်တဲ့ခါကျတော့โอเคဆိုပြီးတော့သူဒါเนาะသူရဲ့ရုံးကန်းမှာသွားဆူတောင်းပေးဖို့ဆိုပြီးတော့သူသွားတာသွားတော့ဟိုလေသူရုံးကန်းကိုလည်းစပြီးတော့ဝင်လိုက်တာ ਨੇ တပြိုင်တည်းသူသဘောပေါက်လိုက်တဲ့ຢာဒီလူဟာအရန်ချမ်းသာတဲ့လူဆိုတာသဘောပေါက်တယ်အလုံးသိမှာပါနော်ဒီမှာရှိရလူတွေသင်တို့ရဲ့အိမ်ကိုတစုံတရာဝင်လိုက်တာနဲ့ဒါမှမဟုတ်သင်ဟာအိမ်တိမ်ကိုဝင်လိုက်တာနဲ့ဒီအိမ်မှာရှိတဲ့ပစ္စည်းတွေအသုံးဆောင်တွေဒီအိမ်ရဲ့အစင်ရင်ကိုကြည့်ခြင်းအပြင်ဘလို့မျိုးလဲဆိုတာခံမှန်းလို့ရတယ်လေနော်ဆိုတော့ဟာရမ်းချမ်းသာတဲ့လူတယောက်ဖြစ်တယ်ဆိုတော့သူကောင်းကောင်းသဘောပေါက်တယ်ဒါနဲ့ရောက်သွားပြီးတော့စကားပြောပြီးတော့နှုတ်ကပတ်တော်ဟောပြီးတော့နှုတ်ကပတ်တော်စပြီးတော့ဟောတယ်ဟောတော့ခါနစ်အဲ့ဒီပြီးသွားတဲ့ခါမှာသူကပြောလဲဆိုတော့ယေရှုပြုပြီးတော့သူ့ကိုတပတ်တစ်ချိန်တပတ်ကိုတရက်အချိန်တစ်ခုပေးပြီးတော့သူ့ကိုစံစာသင်ပေးပါလားဆိုပြီးတော့စပြီးတော့ကန်လှမ်းလာတယ်။သူမသိတဲ့အကြောင်းကဘာလဲဆိုတော့အဲ့ဒီတယောက်ဟာမီလီယံနာတယောက်ဖြစ်တယ်။တန်းကြွယ်တရစ်တယောက်ဖြစ်တယ်။ဆိုတော့သူကငွေချေးတွေကိုယင်းနှမြုံနေတော့သူဖြစ်တယ်။ငွေချေးတွေကိုယင်းနှမြုံနေတဲ့ခါမှာနော်ဟိုစီးပွားရေးပေါ့နော်တကယ်တန်းကြွယ်တရစ်တယောက်ပေါ့။အဲ့တော့သူရဲ့ live တွေမှာမျှော်လင့်ချက်မဲ့ဆိုတော့သူအဲ့တော့ငါသူ့ကိုဖခင်ကြောင်းခေါ်လာတာလေသူ့ရဲ့ကြီးစားဖြစ်တယ်။သူတို့နှစ်ယောက်ကစပြီးတော့ပြန်ပြီးတော့ပေါင်းစည်းရဲ့အချင်းဖြစ်တယ်။သူတို့9နှစ်လောက်ကွဲကွာသွားခဲ့တယ်။အမျိုးသမီးကလည်းဖခင်ကိုမသိဘူး။ဒါပေမဲ့တရားဟောပွဲတစ်ခုမှာယေရှုခရစ်တော်ကိုယားသွားတယ်။သူ့ရဲ့ကြီးစားက။ဒါနဲ့သူဖခင်သခင်နဲ့အန်ကောင်တာလုပ်ရင်6လလောက်တခါနဲ့ခရိယန်တက်တာကိုကြော်ဖြတ်ပြီးသွားတဲ့ခါမှာဝိညာဉ်တော်ဖခင်ဆက်စကားပြောလာပြီးတော့သူ့ရဲ့အရင်ကြီးစားဟောင်းကိုဖခင်ရဲ့မျက်မှောက်တော်တွေကိုဆွဲခေါ်ဖို့ဆိုတဲ့အရာနှိုးဆော်ခြင်းခံရတဲ့ခါမှာသူပြန်လည်ဆက်သွယ်ပြီးတော့ဖခင်ကြောင်းခေါ်ဖိတ်လာတာဖြစ်တယ်။ဆိုတော့အခုသူတို့နှစ်ယောက်ပြန်လည်ပြီးတော့ချစ်ကြိုက်တယ်ပေါ့လေပြန်ပေါင်းစည်းပြီးတော့အခုကျွန်တော်စကားပြောနေတဲ့အချိန်မှာသူတို့နှစ်ယောက်ကဒါလင်မယားပေါ့ဆိုတော့အဲ့အချိန်တုန်းကတော့သူတို့သမီးစားပုံစံမျိုးပြန်ပြီးတော့ဆက်သွယ်ကြတယ်ဆိုတော့အခုကျွန်တော်ရဲ့မိတ်ဆွေတင်းအောင်ဆရာကဒီ relationship ထဲမှာစပြီးပါလာပြီဆိုတော့သူတို့ကိုချမ်းသာတင်ပေးတယ်ရုံးကန်းကိုသွားရင်းနဲ့6လလောက်စကားပြောရင်းတခါလေဟိုကလည်းသူ့ရဲ့ဘဝတွေကိုယင်ဖွင့်တခါလေငိုသူကလည်းကျွန်တော်ဒီယာတွေအားလုံးကိုကျွန်တော်ကိုအခုဒီကျွန်တော်ရဲ့မိတ်ဆွေကအသေးစိတ်ပြန်ပြီးတော့ပြောပြတာဖြစ်တယ်ဖခင်သခင်အလုံးလုံးတဲ့တကဘာလုံးအတိုင်းအတာမှာအလုံးလုံးနေတဲ့အရာတွေကဘာလို့လဲဆိုတာကိုပြောပြရင်းနဲ့အဲ့ဇလန်လေးကိုထည့်ပြောပြတာဖြစ်တယ်အခုကျွန်တော်ပြောပြတဲ့ရည်ရွယ်ချက်ကဒီမှာအသင်းတော်မှာထိုင်နေတဲ့အခုပါဝင်နေတဲ့သူတွေအားလုံးကသတိရတဲ့မှာပါဝင်တဲ့ခါမှာငါဖခင်ချောင်းကိုသွားတယ်နှုတ်ကပတ်တော်နားထောင်မယ်နော်ပြီးရင်ငါတို့သချင်းဆိုစရာရှိဆိုမယ်ခွန်အားယူစရာရှင်ယူမယ်ပြီးရင်ငါပြန်မယ်ဒီလိုပုံစံမျိုးလောက်ပဲအသင်းတော်ဆိုတဲ့အရာကိုထင်နေမှာဆိုလို့ကျွန်တော်တခုပြောပြချင်တယ်အသင်းတော်ဆိုတာဒီခမ်းမကြီးကိုပြောတာမဟုတ်ဘူးဒီအစာအုပ်ကိုပြောတာမဟုတ်ဘူးစန်ဒီတပတ်တစ်ခါလာလာပြီးတော့ဖခင်ကြောင်းတက်တဲ့ကိစ္စကိုလည်းပြောတာမဟုတ်ဘူးအသင်းတော်ဆိုတာဒီမှာထိုင်နေလူတွေအားလုံးရဲ့အစီအဝေးဖြစ်တယ်ဟာလေလုယာအာမင်ခဏနေကျွန်တော်အသင်းတော်ကိစ္စပြောမယ်ဆိုတော့အဲ့ဒီမှာဆိုတော့ prophet future တွေရှိတယ်ဒီဆရာရဲ့အသက်တာထဲမှာလည်းဖခင်ရဲ့ prophet future ရှိတယ်ဒီဆော့ဆော့အတန်းကျွယ်တတိယအသက်တာထဲမှာလည်းဖခင်ရဲ့ prophet future ရှိတယ်သူတို့နှစ်ယောက်နှုတ်ကပတ်တော်ကိုလေ့လာရင်းနဲ့နှုတ်ကပတ်တော်သင်ပေးရင်းနဲ့တခါလေ အင်မတန်မှယဉ်နေတဲ့မိတ်ဆွေတွေဖြစ်သွားတယ်သူ့အကြောင်းကိုအကုန်လုံးသိကိုယ့်အကြောင်းသူအကုန်လုံးသိဟာတခါအကုန်လုံးယဉ်နေသွားမိတ်ဆွေဖြစ်သွားတဲ့ခါမှာစပြီးတော့ဒီတထေးကဘာပြောလဲဆိုတော့ငါတဲ့ဘုရားရှင်ငါ့ကိုပေးထားတဲ့အကောင်းကြီးမင်္ဂလာတွေသူလည်းခရိယံတက်တာစပြီးရှောက်လန်းတဲ့ခါမှာသူယဉ်ကျက်လာပြီးစပြီးတော့နောက် prophet ပြုခြင်းနဲ့ဆိုင်တဲ့ဘုရားသခင်ရဲ့စကားသံကိုနားထောင်တက်လာတယ်ဘုရားသခင်ဖွင့်ပြတဲ့ຢာတွေကိုသဘောပေါက်လာတယ်အိမ်မက်ယူပါယုံတွေရလာတယ်ဆိုတော့ပြောမယ်ဆိုရင်ဒီတန်းကြွယ်တထေးကိုဘုရားသခင်ကစတင်ပြီးတော့ပြင်ဆင်ပြီးတော့တစ်ကမ္ဘာလုံးတိုင်းသာသူ့လုံးမဲ့အလုပ်တွေရွေးကောက်လာပြီးဆိုတာကိုနော်မြင်ရတာပေါ့အဲ့တော့ဆိုတော့ဒီတထေးကဒီကျွန်တော်ရဲ့မိတ်ဆွေကိုပြောရဲငါရဲ့ငွေချေးတွေကိုဘုရားအတွက်ပြန်သုံးခြင်းတယ်ငါ့ကိုဘုရားပေးထားတဲ့အစွမ်းတတိတွေကိုငါဘုရားနိုင်ငံတော်အတွက်ပြန်သုံးခြင်းတယ်ဂျေဇုပြုပြီးတော့ငါ့ကိုစီမံခန့်ခွဲပေးပါဘုရားနီးလန်းနဲ့နှုတ်ကပတ်တော်နဲ့ညီတဲ့စီပွားရေးလုပ်ငန်းတွေအလုပ်ခြင်းတယ်သူဆူတောင်းကြတယ်ဖရားပရောဖက်ပြုချက်တွေလာတယ်အများကြီးပဲအစပြုနေအတူချုံပြီးပြောမယ်ဆိုရင်အာကျွန်တော်ရဲ့မိတ်ဆွေကသူ့ရဲ့အသင်းတော်ကိုသူ့ရဲ့လက်ထောက်ဆရာကိုလွှဲလိုက်ပြီးတော့အသင်းတော်ကလည်းတိုးပွားလာတဲ့အချိန်မှာသူလွှဲလိုက်တယ်ဘာကြောင့်လဲဆိုတော့ဒီဘက်မှာတစ်ကမ္ဘာလုံးအတိုင်းအတာကြီးမားတဲ့အရာတစ်ခုသူလောက်ရတော့မယ်ဆိုတာသိတယ်အဲသူတို့နှစ်ယောက်စတင်ပြီးတော့ပူပေါင်းပြီးတော့နော်ဒီတထေးကသူ့ရဲ့သင်းအုပ်အနေနဲ့သူကခန့်ထားတယ်အဲ့တော့ကျွန်တော်ရဲ့မိတ်ဆွေဒီအခုလိုမျိုးလူတွေအများကြီးကိုဥဆောင်ပြီးတော့ Sunday တိုင်းမှာတရားဟောတဲ့သင်းအုပ်ဆရာတယောက်မဟုတ်တော့ဘဲနဲ့သူဒီဘုရားသခင်ကောင်းချီးပေးတော်ဒီတထေးတယောက်ရဲ့အတ္တတာတွေကနေဘုရားလှုပ်တဲ့အမှုတွေကိုမှန်ကန်စွာနှုတ်ကပတ်တော်နဲ့အညီလုံနိုင်ဖို့ရန်လမ်းညွန်ပေးတဲ့ဝိညာဉ်ရကောင်းဆောင်ဖြစ်လာတယ်။ဆိုတော့ဒီတထေးကလည်းထူးခြားတယ်။ဘာကိုပဲလှုပ်လို့ဘုရားနိလန်တိုင်းမှာလှုပ်ခြင်းတယ်။ဒါပေမဲ့ तू ကောင်းကောင်းမသိဘူး။အသေးစိတ်မသိဘူး။အဲ့တွယ်လည်း तू အများကြီးအချိန်မပေးနိုင်ဘူး။အဲ့တော့ကျွမ်းကျင်တဲ့ဒါနှုတ်ကပတ်တော်ပိုင်းဆိုင်ရာဝိညာဉ်ပိုင်းဆိုင်ရာယဉ်ကျက်တဲ့နားလေတဲ့ဒီသင်းအုပ်ဆရာကစီမံခန့်ခွဲပေးဖို့စတင်လို့လှုပ်ဆောင်တယ်။အဲ့တော့ဘာဖြစ်လာလဲဆိုတော့တစ်ကမ္ဘာလုံးအတိုင်းအတာခီးသွားတဲ့ခါမှာနော်ကျွန်တော်တို့အခုအများသုံးတဲ့လေ့ရင်နဲ့မသုံးတော့ဘူး။အဲ့တော့ကျွန်တော်ရဲ့မိတ်ဆွေကိုသူကကိုပိုင်ချက်လေးတစ်စီးဝယ်ပေးထားတယ်။အဲ့တော့သူကနိုင်ငံတစ်ခုသွားခြင်းတနေရာကိုအလုပ်ကိစ္စသွားခြင်းနဲ့ဆိုရင်ကျွန်တော်မိတ်ဆွေကဖုန်းလမ်းခေါ်လိုက်ရုံပဲ။ဖုန်းခေါ်လိုက်ရုံပဲ။သူလေးစိတ်ကိုသွားပြီးတော့ကိုပိုင်ချက်လေးနဲ့ခီးထွက်တယ်။အဲ့တော့ကျွန်တော်မသိလိုက်ဘူး။အဲ့ဒါကဘာလဲဆိုတော့ကျွန်တော်ရဲ့မိတ်ဆွေကလွန်ခဲ့တဲ့နှစ်အနည်းငယ်ကသူ့ရဲ့အဲ့ကိုပိုင်ချက်လေးနဲ့မြန်မာပြည်ကိုလာခဲ့တယ်ဆိုတော့ကျွန်တော်မသိခဲ့ဘူး။သူနဲ့ကော်ဖီတောင်းရင်စကားပြန်ပြောတော့မှဟာကျွန်တော်လည်းပါဇက်အဟောင်းသားနဲ့အဲ့တော့ကလာခဲ့တယ်။ဒါပေမဲ့နိုင်ငံတော်အဆင့်ကိစ္စတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဆရာဆော့ဒီယာစီတော့လာမလဲတော့ဘူးပေါ့။ဒါပေမဲ့ကျွန်တော်အကုန်လုံးပြောပြတယ်ဆိုသူတို့လှုပ်တဲ့လှုပ်တွေကကျွန်တော်နားထောင်လေအခုဒီနေရာမှာအသေးစိတ်အများကြီးပြောလို့မရပေမဲ့ကျွန်တော်နားထောင်တဲ့ခါမှာဆော့ဆော့ကကျွန်တော်ရဲ့မိတ်ဆွေသင်းအောင်ဆရာနဲ့ဆော့ဆော့ကဒီတန်းကျော်တထေးသူတို့ရဲ့အတ္တတာထဲမှာစီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်တော့ဖခင်အကြီးအကျယ်ကောင်းကြီးပေးပြီးတော့တခါနဲ့ဒေါ်လာတန်းနဲ့ချီပြီးတော့ဆယ်ခန်းမဟုတ်တော့ရာခန်းမဟုတ်တော့တဖြည်းဖြည်းနဲ့တခါနဲ့ဘီလီယံနာအဆင့်ကိုစရောက်လာတယ်ဆိုတော့သင်းနော်တန်းတထောင်ပေါ့နော်တန်းတထောင်အထက်ပေါ့1 billion 2 billion 3 billion 4 billion ဒီလိုပုံစံမျိုး billionaire ဖြစ်လာတာပေါ့ဆိုငွေကြေးကြော်အောင်အရန်များလာပြီးတော့ဘုရားအကြီးကြီးကောင်းကြီးပေးတယ်စီးပွားရေးလုပ်ငန်းတွေဝယ်တဲ့ຢာတွေရှိတယ်ကျွန်တော်သိတဲ့စီးပွားရေးလုပ်ငန်းတစ်ခုက Vienna နိုင်ငံမှာအကြီးဆုံးအခုလက်ရှိ Vienna နိုင်ငံမှာအကြီးဆုံးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကိုပိုင်တာသူတို့ဖြစ်တယ်အခုအိန္ဒိယမှာဘန်တွေအားလုံးကိုစပြီးတော့ live ဝင်နေအားလုံးဆိုအားလုံးနှီးပါပေါ့အကုန်လုံးတော့မဟုတ်ဒါပေမဲ့ဘန်တော်တော်များများကိုစတင်ပြီးတော့အခုအစဝယ်နေပြီဆိုတော့ဒါတွေအားလုံးသူတို့ဘာကိုလုပ်နေတာတော့တိုင်းနိုင်ငံတစ်ခုလုံးအတိုင်းအတာအင်္ဂလိပ်လုပ်နေတာဖြစ်တယ်ကျွန်တော်ဒါကိုပြောတဲ့အခါမှာ4-5ယောက်လောက်စိတ်လှုပ်ရှားတဲ့အတွက်ဘုရားကျေးဇူးတော်ကိုချီးမွမ်းတယ်အော်ဒါဘီလန်နာကိစ္စငါနဲ့မှမဆိုင်တာဘုရားသခင်ကသူ့ရဲ့ကောင်းကြီးမင်္ဂလာမှောင်မိုက်ထဲမှာဖွက်ထားတဲ့ဘန်နာတွေကိုသူစိတ်ချရတဲ့လူတွေတဲကိုထည့်ပေးတယ်တခါတည်းသင်ထီပေါက်တယ်ဆိုရင်ဒီလိုစဉ်းစားကြည့်ထီပေါက်တယ်ပဲဒီလိုစဉ်းစားကြည့်အဲ့လိုပြောထီထိုးဖို့ကျွန်တော်အားပေးတာမဟုတ်ဘူးเนาะသင်ထီပေါက်တယ်ဆိုရင်ကဲဆိုပါဆိုသိန်း1000ရတယ်ဆိုရင်သင်ပထမဆုံးလုံးမဲ့ရပါဗျာဖြစ်မယ်ပထမဆုံးလုံးမဲ့10ခုကဗျာဖြစ်မယ်ဘုရားကြောင့်နဲ့မှာဆိုတော့ဆယ်ဘုတ်ဘုတ်တွေပါလေပေါ့လေနော်တကယ်လည်းထဲရောက်လာရင်စိတ်ပြောင်းသွားနိုင်တယ်ဆယ်ဘုတ်ဘုတ်ဆိုတာ3,000နော်ငါ1,000ကြီးတောင်ပေးရမှာလားတော်တော်စစဉ်းစားလာလိမ့်မယ်ကြည့်နော်ကျွန်တော်တို့ကလက်ထဲမှာဘာမှမရှိတဲ့အချိန်မှာ စိတ်ကတမျိုးလက်ထဲမှာဖခင်တကယ်ကောင်းကြီးပေးလာတဲ့အချိန်မှာကျွန်တော်တို့အတွေးခေါ်တွေပြောင်းသွားတယ်အဲ့တော့ဖခင်ကဘသူတွေရဲ့လက်ထဲကိုကြွယ်ဝခြင်းပေးလဲဆိုရင်သူ့ရဲ့ဘုန်းတော်သူ့ရဲ့အမှုတော်မြတ်အတွက်အသက်ရှင်မဲ့လူတွေရဲ့လက်ထဲကိုကြွယ်ဝခြင်းပေးတယ် right ဖခင်သခင်လူသားတွေရဲ့အသက်တာထဲမှာလူတွေရဲ့အသက်တာထဲမှာဖခင်သခင်ကယ်တင်ခြင်းကိုပေးခြင်းတိုင်းနိုင်ငံတွေကိုရွေးနှုတ်ခြင်းနဲ့ကယ်တင်ခြင်းနဲ့ဆိုရင်သိကြတဲ့ငွေကြေးလိုအပ်ချက်ကရှိလာမှာပဲဟုတ်လားမဟုတ်ဘူးလားငွေကြေးအများကြီးလို့တယ်ဟုတ်လားဒီခုဒီမှာအစာအုပ်စောက်ထားတာအလကားပြင်ဆင်ထားတာမဟုတ်ဘူးဒီမီးလုံးတွေအားလုံးကပတ်စံပေးရတယ်ဟုတ်လားဒီထိုင်ကုန်တစ်လုံးချင်းစီတိုင်းတန်ဖိုးရှိတယ်ငွေကြေးပေးပြီးတော့ကျွန်တော်ဝယ်ထားတာလှူတယ်ပြောပေမဲ့လည်းအဲ့လှူတဲ့လူကငွေကုန်ရတယ်မဟုတ်ဘူးလားဆိုတော့ဒီညမှာဝုန်းဆိုပေါ်လာတဲ့ညတစ်ခုမှမရှိဘူးငွေကြေးတစ်ခုကုန်ပြီးတော့မှအခုမြင်ရတဲ့အနေအထားဖြစ်လာတယ်ဆိုတော့ဘုရားအမှုတော်များကိုလှုပ်ဆောင်တဲ့မှာငွေကြေးအများကြီးလို့တယ်ဒါပေမဲ့ငွေကြေးတွေအများကြီးလို့တယ်ဆိုတော့ကျွန်တော်တို့ထက်သိတာဘုရားသခင်ပိုသိတယ်အဲ့တော့ဘုရားသခင်ဒီအဲ့ဒီနောက်ဆုံးသောအချိန်ကာလနဲ့ဆိုင်တဲ့ရိတ်သိမ်းမှုအတွက်လိုအပ်တဲ့ကြွယ်ဝခြင်းကိုအမှုတော်မြတ်ထဲမှာတကယ်အသုံးပြုမဲ့လူတွေရဲ့လက်ထဲကိုထဲမှာပဲသင်သာဘုရားဖြစ်တယ်ဆိုအဲ့လိုပဲစဉ်းစားမှာပဲမဟုတ်ဘူးလားသင်ရဲ့အလုပ်အောင်မြင်ခြင်းနဲ့အဲ့အတွက်ငွေကြေးအများကြီးလိုတယ်အဲ့ငွေကြေးအများကြီးကိုတကယ်သုံးမဲ့လူတွေလက်ထဲကိုထည့်ပေးမှာကို့အတွက်ပဲဆိုပြီးအိတ်ထဲထည့်တဲ့လူလက်ထဲကိုမထည့်ပေးဘူးဘာကြောင့်လဲသူတို့အပြင်သူ့အလုပ်မပြီးဘူး right သင်စီဝိုင်းလုပ်ငန်းရှင်တယောက်ဖြစ်တယ်ဆိုရင်တင် project တွေပြီးကျင်နေဆိုပါဆိုတခုပြီးတခုလှုပ်ဆောင်ကျင်နေဆိုရင်ငွေကြေးသုံးရမယ်တင်တယောက် manager တယောက်ကိုတင်ပတ်စံပေးပြီးခိုင်းလိုက်မယ်အဲ့ manager ကသူ့အတွက်ပဲအိမ်ဝယ်လိုက်မယ်သူ့အတွက်ကားဝယ်လိုက်မယ်သူ့အတွက်ပဲစဉ်းစားပြီးတော့အိတ်ထဲထည့်တဲ့လူရဲ့လက်ထဲကိုကြွယ်ဝခြင်းမပေးဘူးမဟုတ်ဘူးလား right ငွေကြေးကိုဘယ်သူလက်ထဲထည့်ပေးမလဲအဲ့ဒီလုပ်ငန်းအောင်မြင်အောင်အသုံးပြုမဲ့လူရဲ့လက်ထဲကိုထည့်ပေးမှာပဲဆိုတော့အဲ့ဒါဖျားလုပ်နေတဲ့အလုပ်ပဲဒါကအခုလူတယောက် billionaire တယောက်ရဲ့ story ပဲရှိသေးတယ်အခုသူတို့ဗီနနိုင်ငံမှာရှိတဲ့ဈေးရုံ12ရုံကိုဖျားသခင်ရဲ့ prophet ပြုချက်နဲ့သူတို့ဝယ်ကြတယ်။တရက်တော့သူဖျားရှင်စကားပြောခြင်းခံစားတယ်၊မြားတယ်။အိယာနိုးလာတဲ့အခါမှာဖျားငါကိုစကားပြောတယ်၊အဲရိုးဆိုပြီးစကားပြောတယ်။အဲ့ဒါဘာအတိတ်ပဲလဲ။လှမ်းပြောသူဖုံးဆက်တယ်၊သင်ယုံဆရာစီရော။အဲကျွန်တော်မိတ်ဆွေလည်းဆူတောင်းပြီးတော့အဲရိုးဆိုတဲ့အရာကတော့ဒါဖျားသခင်ကရန်သူကိုနိုင်တဲ့အရာဖြစ်တယ်။စသဖြင့်ပြောရင်းကနေပြီးတော့နောက်ဆုံးမှာဖျားရှင်ဖွင့်ပြတဲ့အရာ12 arrows မြား12ချောင်း။မြားတစ်ထောင်ချင်းစီကစီးပွားရေးလုပ်ငန်းတစ်ခုချင်းစီကိုပေါ်ပြတယ်။မြား12ချောင်း။အဲမြား12ချောင်းနဲ့ဗီယက်နမ်နိုင်ငံကိုသွားပါဆိုသူတို့ဗီယက်နမ်နိုင်ငံကိုသွားတယ်။ဟိုရောက်တော့ဖျားကယုံဒီဆေးရုံတွေကိုဝယ်ဖို့ဆိုပြီးတော့ဆေးရုံ12ရုံကိုဝယ်ဖို့ဘုရားကနှိုးဆိုတနှစ်အတွင်းမှာပြီးအောင်ဝယ်ပါပြီးအောင်ငါပေးမယ်ဆိုတဲ့အရာ prophet ပြုချက်လာတယ်သူဆောင်ဆိုင်နဲ့ဒီဇင်မာလာရဲ့နောက်ဆုံးဘက်ကိုရောက်တဲ့အချိန်မှာသူတို့ဆေးရုံ12ရုံကိုတနှစ်အတွင်းမှာဝယ်နိုင်တယ်အခုဆိုရင်ဗီယက်နမ်နိုင်ငံမှာအကြီးဆုံးကျန်းမာရေးလုပ်ငန်းစောင့်ရှောက်မှုကဘယ်သူတွေပိုင်လဲဆိုရင်စောစောကဘုရားကိုတကယ်ချစ်တဲ့ယုံကြည်သူတွေပိုင်တယ်အဲ့တော့ဒီစီးပွားရေးလုပ်ငန်းတွေဘာလုပ်ဖို့သူတို့ပြင်ဆင်လဲစီးပွားရေးလုပ်ငန်းရဲ့သဘောတရားအတိုင်းငွေရတဲ့အရာပဲလောက်ကြတာလေနော်ငွေရမယ်စီးပွားဖြစ်မဲ့အရာကိုပဲလှုပ်ဖို့ပြင်ဆင်တဲ့အခါမှာအဲ့မှာရှိနေတဲ့အဲ့ဆေးရုံတွေကိုအုပ်ချုပ်စီမံတဲ့အဖွဲ့အစည်းကြီးကဘာလှုပ်ဖို့ပြင်ဆင်လဲဆိုတော့အလှပနဲ့ဆိုင်တဲ့အထဲကိုမြှုပ်နှံမှုပြင်ဆင်ကြတယ်အလှပဆိုတာကအခုလိုမျိုးမျက်ခုံးတွေနှာခေါင်းတွေနော်အခုမိန်းကလေးတွေပို့သိပါတယ်နော်အစီထုပ်အစီတွေလျှော့တဲ့ကိစ္စတွေအလှပနဲ့ပတ်သက်ပြီးလူတွေကပတ်စံအများကြီးတုံးလာတဲ့အခါမှာအဲ့ဒါကအကျိုးမြတ်အများကြီးရတယ်ပတ်စံအများကြီးဝင်တယ်ဆိုတော့အဲ့လုပ်ငန်းကိုလှုပ်ဖို့ပြင်တဲ့အချိန်မှာဖခင်ကတခါနဲ့အဲ့တထေးကိုစကားပြောတယ်သူ့ရဲ့ဇနီးတွေကိုစကားပြောတယ်တခါနဲ့ဆက်ပြီးတော့ prophet ပြုတယ်ကျွန်တော်အဲ့အကြောင်းအရာကိုကျွန်တော်ပြောပြတဲ့ခါမှာကျွန်တော်မှတ်မိသေးတယ်နော်သူ့ရဲ့ဇနီးတွေအား prayer meeting သူတို့လှုပ်ကြတယ်တဲ့အဲ့မှာဆောစောသင်းဟုတ်ဆရာတို့ဇနီးမောင်နှံလည်းရှိတယ်သူတို့ဇနီးမောင်နှံရှိတယ်သူတို့ရဲ့မိတ်ဆွေတချို့လည်းရှိတယ်ဆူတောင်း prayer meeting လုပ်နေနေရုပ်တရက်ဆိုလိုပဲတခါနဲ့သူ့ရဲ့ဇနီးတွေကသူ့ရဲ့ယောက်ျားကိုနာမည်ခေါ်ပြီးတော့ပြောတာနော် honey တွေဘာတွေမပြောဘူးနော် honey တို့ happy တွေဘာတွေမပြောဘူးတကယ်နူးညံ့တဲ့စကားလုံးတော့မပြောဘူးနာမည်ခေါ်ပြီးတော့ပြောတာနာမည်ကိုခေါ်ပြီးတော့ဖျားသခင်နော်အခုဘီယန်နာနိုင်ငံမှာပေးထားတဲ့ကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းကျမ်းမာရေးလုပ်ငန်းကြီးဟာအဲ့ဒီအရာတွေကိုအဲ့ဒီအလှပလုပ်ငန်းတွေကိုလှုပ်ဖို့ငါပေးထားတာမဟုတ်ဘူးအဲ့ဒီအရာတွေပေးထားတာဆင်းရဲသားတွေကိုပြုစုဖို့ရန်အတွက်ဆင်းရဲသားတွေကိုစေကူတာမှုပေးနိုင်ဖို့ရန်အတွက်ငါမင်းတို့ရဲ့လက်ထဲကိုထည့်ပေးတာဖြစ်တယ်ဆိုပြီးတော့စကားဖျားရဲ့စကားပြောခြင်း prophet future ရောက်လာတဲ့အခါမှာချက်ချင်းဆိုသလိုပဲတခါလေးဆောဆောကနော်ကျွန်တော်ရဲ့မိတ်ဆွေတကအတင်းဟုတ်ဆရာကတခါဗီယက်နမ်နိုင်ငံကိုသွားပြီးတော့ဆယ်ရက်လောက်ကြာအောင်သူတို့နဲ့ meeting ထိုင်းတယ်ကျွန်တော်တလောကစင်ကိုသွားတဲ့ခါမှာသူကဗီယက်နမ်နိုင်ငံပြန်လာတယ်ကျွန်တော်တို့ကမြန်မာပြည်ကသွားတယ်ကျွန်တော်အဲ့မှာကျွန်တော်အတူတူကမိသားအဖွဲ့ meeting ထိုင်ကြတာပေါ့ဆိုတော့သူနဲ့စကားပြောတဲ့ခါမှာအခုတနိုင်ငံလုံးတကဘာလုံးအတိုင်းတနိုင်ငံလုံးပေါ့တကဘာလုံးအတိုင်းတာဖခင်သခင်ကိုအရန်ချစ်တဲ့အင်ပတာမကြွယ်ဝပြီးတော့ချမ်းသာပြီးတော့အခွင့်အာဏာရှိတဲ့လူအများကြီးပဲအများကြီးနေပယ်တိုင်းမှာရှိတယ်သူတို့တွေဘာလုံးနေကြလဲငါအတွက်ပဲမဟုတ်တော့သူတို့ရဲ့ကြွယ်ဝမှုတွေသူတို့ရဲ့ပိုင်ဆိုင်မှုတွေသူတို့ရဲ့တဆွမ်းနိုင်တဲ့အရာတွေအားလုံးကိုတိုင်းနိုင်ငံအသီးသီးမှာရှိတဲ့လူမျိုးအသီးသီးဟာယေရှုခရစ်တော်ကိုသိပြီးတော့ယေရှုကိုယားပြီးတော့ထာဝရငရဲကနေလွတ်မြောက်ခြင်းရဖို့ရန်အတွက်သူတို့ပြန်ပြီးတော့အသုံးပြုနေကြတယ်စက္ကန့်နေကြတယ်လှုပ်ဆောင်နေကြတယ်တော့ဒီအရာတွေကိုစဉ်းစားတဲ့အခါမှာအသင်းတော်တစ်ခုကိုမြင်တဲ့ပုံစံကိုပြောင်းဖို့လိုတယ် ကျွန်တော်သာဒီအသင်းတော်ကိုတယောက်ယောက်လက်ထက်ကိုလွှဲပြီးတော့ကျွန်တော်သာတန်းကျွယ်တစ်ထည့်တယောက်နဲ့အတူသွားပြီးတော့နေ့တိုင်းအချိန်ယူနေမယ်ဆိုရင်ဒီကလူတွေကျွန်တော်ကိုတေချာပါဝေဖန်ပါပဲတချို့ဆို Facebook ပေါ်တင်ကောင်းတင်နိုင်တယ်အာဖျားခိုင်းတဲ့အမှုတော်မြတ်ကိုထားခဲ့ပြီးတော့ပတ်စံရှိတဲ့လူနဲ့သွားကတ်နေတာဆရာစောတီဟာပတ်စံရှိတဲ့လူသွားမျက်နှာသာပေးနေဒီလိုပြောမှာပဲထွန်းတုံးကင်ပြီးနောက်လဲတယ်ဘာညာလာအောင်မှာပစံရှိတဲ့လူပဲပေါင်းတယ်ပြောအောင်မှာကြည့်ဘုရားသခင်ကအလုံးလုံးမဲ့အရာတွေကစိတ်ရွေ့မမီနိုင်တဲ့ထူးဆန်းတဲ့အံ့ဩပွဲအရာတွေဘုရားသခင်ကသင်နဲ့ကျွန်တော်ရဲ့အသက်တာကိုအသုံးပြုခြင်းတဲ့အရာကဒီ၄ဘက်၄တန်ခမ်းမရဲ့အပြင်ဘက်ကကိစ္စတွေမှာအသုံးပြုခြင်းတာအခုသင်နဲ့ကျွန်တော်ဒီနေရာမှာထိုင်နေတာဘုရားအသုံးပြုနေတာမဟုတ်ဘူးအတော်ရည်ဒီခမ်းမတွေကိုယောက်လာယောက်လာပြီးတော့တခါတည်းခေါ်အားရသွားတာကိုဘုရားအသုံးပြုတယ်လို့ထင်တဲ့အဖွဲတစ်ဖွဲရှိတယ်ဒီစင်ပေါ်မှာတချင်းဆိုတဲ့အခါမှာအဲ့ဒါဘုရားအသုံးပြုနေတာလို့အားကြတဲ့လူတွေကရှိနေသေးတယ်ဘုရားအသုံးပြုနေတာမဟုတ်ဘူးဘုရားအသုံးပြုတယ်ဆိုတာဒီခမ်းမရဲ့အပြင်ဘက်ကကိစ္စတွေဖြစ်တယ်ဟယ်လိုဒီခမ်းမတွေမှာသင်လဲယုံကြည်သူကျွန်တော်လဲယုံကြည်သူတယောက်တယောက်မျက်နှာတယောက်ကြည့်ဘာလို့ရမှာလဲကျွန်တော်တို့အလွန်ဆုံးဆုတောင်းပေးရုံပေါ့သင်လည်းဖျားအောင်သိတယ်ကျွန်တော်လည်းဖျားအောင်သိတယ်ဟာလေလုယာဖျားကောင်းကြီးပေးပါစေအာမင်နေကောင်းလားအေးချောလာတယ်နော်အေးဝမ်းသာတယ်တွေ့ရတာဟာလေလုယာအေးဟုတ်ပြီဖျားကောင်းမြတ်တယ်ဟာလေလုယာဘာမှပြောစရာမရှိ praise the lord အာမင်တယောက်မျက်နှာတယောက်ကြီးဘာမှလုံးစရာမရှိဘူးမဲအခုလိုလာဖျားကြောင်းတက်နေတာဖျားအသုံးပြုတယ်လို့ထင်တဲ့လူတွေရှိနေသေးတယ်မဟုတ်ဘူးဒီမှာထိုင်တဲ့လူတွေသင်တို့အဲ့ဒါသင်တို့ကိုယ့်ရဲ့အတ္တတရမှာဝိညာဉ်ပိုင်းဆိုင်ရာတိဆောက်ဖို့လေ့ကျင့်ဖို့ဒီနေရာကိုရောက်နေတာဖြစ်တယ်ဒီနေရာဟာလေ့ကျင့်တဲ့နေရာဖြစ်တယ်တိဆောက်တဲ့နေရာဖြစ်တယ်အာမင် training center ဖြစ်တယ် hello the city dream center ဆိုတာဒါ training center ဒါ training center ဒီ training center ကမြောက်ကလာကနေပြီးတော့မြောက်တကုံရွှေ့လို့ရတယ်လိုက်လာကြမှာပဲမဟုတ်ဘူးလား hotel တစ်ခုပြောင်းလိုက်လို့ရတယ်ဟုတ်လား hello အင်းစိန်ကိုပြန်ပြောင်းလဲရတယ်လာတက်ကြမှာမလားလာတက်ကြမှာပဲကျင်တော့ဒါကအဆောက်အဦတစ်ခုဖြစ်တယ်ဒါဘုရားကြောင်းလို့ခေါ်လို့ရတယ်ဒါပေမဲ့ဒါအသင်းတော်မဟုတ်ဘူးအသင်းတော်မဟုတ်ဘူးအသင်းတော်ဆိုတဲ့အရာကစန်ဒေးမှာလာလာတက်ပြီးတော့နှုတ်ကပတ်တော်နားထောင်ကိုယ့်အတွက်ခေါ်အားရပြီးရင်ပြန်သွားအဲ့ဒါအသင်းတော်မဟုတ်ဘူးအသင်းတော်မဟုတ်စမ်းသာဖတ်ရအောင်မဿဲခန်းကြီး16ငယ်15နဲ့18သင်တို့လည်းငါ့ကိုအဘယ်သူဖြစ်သည်ဆိုကြသည်ဟုမေးမြန်းတော်မူလျှင်ရှိမွန်ပေတရုကကိုတော်သည်ခရစ်တော်သည်ဟုသောအသက်ရှင်တော်မူသောဘုရားသခင်သားတော်ဖြစ်တော်မူသည်ဟုရှောက်လေ၏အကြောင်းမူကားအသွေးသားသည်ဤအကြောင်းအရာကိုသင်အားဖော်ပြသည်မဟုတ်ကောင်းငင်ပေါ်၌ရှိတော်မူသောငါခမဲတော်သည်ဖော်ပြတော်မူသည်ငါဆိုသည်ကားသင်သည်ပေတရုဖြစ်ဤကြောက်ပေါ်မှာငါအသင်ကိုငါတည်ဆောက်မည်ထိုအသင်ကိုမရဏနိုင်ငံ၏တကားတို့သည်မနိုင်ရ On this rock I will build my church On this rock I will build my churchပြီးတော့အဲ့ဒါမတိုင်ခင်မှာပေတျုကိုဘယ်လိုခေါ်လဲဆိုတော့သင်ဟာကြောက်ဖြစ်တယ်လို့ပြောတယ်ဟုတ်လားဆိုတော့မြန်မာစကားမှာဆိုရင်ကြောက်ဆိုတော့အတူတူလိုမျိုးပဲဒါပေတျုရဲ့အပေါ်မှာတိဆောက်တယ်လို့ဒီလိုထင်စရာရှိတယ်ကျမ်းစာဖတ်ရအောင်ကျွန်တော်တို့ဒီဂရိစကားလုံးလေးကိုအစားထိုးပြီးတော့ကြည့်ရအောင်ဆိုတော့ဒီကျမ်းစာကိုပဲဂရိစကားလုံးမှာ You are Petros and upon this Petra I will build my ecclesia ဆိုတော့ Petros ဆိုတဲ့ပီတာရဲ့အတိတ်ဘက်ကဘာလဲဆိုတော့ a stone ကြောက်သေးသေးလေးဖြစ်တယ်ကြောက်တုံးတုံးကိုပြောတာဖြစ်တယ်ဒါပေမဲ့ Petra ဆိုတဲ့နောက်ထပ်စကားလုံးကဘာကြောက်ဆို means အင်မတမချီမာတဲ့ကြောက်ဆောင်ကြီးကိုပြောတာဖြစ်တယ်။ဆိုတော့ဒီအရာကိုဘယ်နေရာမှာပြောနေတာလဲဆိုတော့ဖိလိပ္ပိကက်သရီမြို့ဂျေးလက်ဒေသမှာပြောနေတာဖြစ်တယ်။ဆိုတော့အစ္စရေးတိုင်းနိုင်ငံကိုကြည့်မယ်ဆိုအဲ့ဒီအရာကအစ္စရေးတိုင်းနိုင်ငံရဲ့မြောက်ပိုင်းဘက်မှာဖြစ်တယ်ဟေရမုန်တောင်နားမှာဖြစ်တယ်။အဲ့နားမှာကျတော့ကြောက်ဆောင်ကြောက်တုံးနေတကယ်ကိုကြောက်တောင်တန်းကြီးတွေနဲ့တိဆောက်ထားတဲ့တောင်ပေါ်ဖြစ်တယ်။ဂျေးလက်ဆိုပေမဲ့တောင်ပေါ်ဖြစ်တယ်။ဆိုတော့အဲ့ဒါရဲ့တောင်ခြေကနေဆင်းလာမယ်ဆိုရင်တော့ဂါလိလဲအိုင်ဆိုတဲ့ဘက်ဝန်းကျင်ကိုရောက်မယ်။အဲ့ရနေဆက်ဆင်းသွားတော့မှတခါလေယေရီခေါဆိုတဲ့ပင်လယ်ဒေသကိုရောက်တယ်။ဒီလိုပုံစံမျိုးဆိုတော့သူရဲ့မြစ်ချောင်းတစ်လျှောက်အပေါ်တက်လိုက်မယ်ဆိုဟေရမုန်တောင်အဲ့မှာနေနေကြာပြီအဲ့ရနေဒီခါဆန်းချောင်းတွေကနေစီးထွက်လာတဲ့ရေတွေကအဲ့တောင်ပေါ်ကနေဆင်းလာပြီးတော့ဂါလိလဲအိုင်ထဲကိုဝင်တယ်ဂါလိလဲအိုင်ထဲပြန်ထွက်သွားပြီးတော့မှပင်လယ်ဒေသကိုရောက်တယ်ဆိုတော့အခုယေရှုကအဲ့တောင်ပေါ်ဒေသကိုခေါ်သွားနေတယ်ကြောက်ဆောင်တွေနားကိုခေါ်သွားနေတာဆိုတော့ကျွန်တော်ဗီဒီယိုလေးတစ်ခုပြကြတယ်ဆိုတော့ဒီဗီဒီယိုကဣသရေလကိုကျွန်တော်ရောက်ခဲ့တဲ့အချိန်မှာဖိလိပ္ပုကက်သရီမျိုးကျေးလက်ရဲ့ယေရှုခရစ်တော်ကသူ့ရဲ့တပည့်တော်တွေနဲ့ဒီကျမ်းစာကိုပြောနေတဲ့အဲ့ဒီပတ်ဝန်းကျင်အဲ့ဒီနေရာမှာနော်ကျွန်တော်တို့ရိုက်ခဲ့တာဖြစ်တယ်ဆီယမ်မနော်ဆီယမ်မကအဲ့ဒီနေရာလေးနဲ့ပတ်သက်ပြီးတော့ရှင်းပြထားတဲ့ဗီဒီယိုလေးကြည့်ရအောင်
အားလုံးပဲမင်္ဂလာပါအခုချိန်မှာကျမရောက်နေတဲ့နေရာကတော့ကျန်းစာထဲမှာပါတဲ့ဖိလိပ္ပုကက်သရီမျိုးရဲ့ကျေးရွာတနေရာကိုရောက်နေခြင်းဖြစ်တယ် တော့ဒီနေရာမှာယေရှုခရစ်တော်ကပေတရုကိုတပည့်တော်တွေကိုခေါ်လာတဲ့အကြောင်းရင်းကမှားယွင်းတဲ့ကိုးကွယ်ခြင်းကိုပြန်ပြီးတော့ပြုတ်ပြန်ပြီးတော့တင်ကြားပေးဖို့တခေါ်လာခဲ့ခြင်းဖြစ်တယ်အဲ့ဒီမှာဘာလို့ကြလဲဆိုတော့အနောက်မှာမြင်ရတဲ့တောက်တောင်မှာသူတို့ရစ်ပလင်အကျော့ပေါ့နော်အဲ့လိုမျိုးတကပောက်တွေလှုပ်ထားတဲ့အရာရှိတယ်သူတို့သူတို့ရဲ့ဗိမာန်ပေါ့ဘာလဘုရားကိုကိုးကွယ်ကြတဲ့ဗိမာန်ဖြစ်တယ်အဲ့တော့ဒီနေရာမှာဘာလို့ကြလဲဆိုလို့ရှိရင်ဘာလဘုရားကြီးကကောင်းကြီးလို့ချင်သူတို့ရဲ့သားသမီးတွေကိုတတ်ပြီးတော့မှရစ်ပူဇော်ခိုင်းတဲ့အရာရှိတယ်ဆိုတော့အဲ့လိုရစ်ပူဇော်ပြီးတော့မှသူတို့ရဲ့စီးပွားရေးတွေသူတို့လိုချင်တဲ့အရာတွေကောင်းဖို့ရန်အတွက်ဘာလဘုရားကြီးမှချဉ်းကပ်ကြတယ်အဲ့တော့ဒီညာကိုယေရှုခေါ်လာတဲ့အခါမှာပေတရုကိုယေရှုကမေးတဲ့အရာလေးရှိတယ်ငါဘာသူဖြစ်တယ်လဲလို့မင်းထင်တယ်လဲဆိုတဲ့အရာကိုမေးခဲ့ပါတယ်အဲ့တော့ကျန်တဲ့သူတွေကိုမေးတဲ့အခါမှာတော့ကျန်တဲ့သူတွေကဂျူးလူမျိုးဖြစ်တဲ့အခါမှာယေရှုကမေရှိယဖြစ်တယ်ဆိုတဲ့အရာကိုပြောဖို့ရန်အတွက်ဝင်လေးကြတယ်ဂျူးတယောက်အနေနဲ့တာမန်ပုဂ္ဂိုလ်လူတယောက်ကိုမေရှိယဖြစ်တယ်လို့ပြောရမယ့်အရာကိုဂျူးတွေကရှောင်ကြတယ်မကြိုက်ကြဘူးအဲ့ဒါကြောင့်မို့လို့အခြားသောသူတွေကယေရှုဟာပရောဖက်တစ်ပါးပါဖြစ်တယ်လို့ပြောနေတဲ့အချိန်မှာပေတရုကတော့ဗာပြောခဲ့တယ်လို့ဆိုယေရှုဟာမေရှိယဖြစ်တယ်ဆိုပြီးတော့သူ့ရဲ့အထက်ထဲမှာဝိညာဉ်တော်ရဲ့ဖော်ပြခြင်းအပြင်ပြောခဲ့တယ်။အဲ့ဒီအချိန်မှာယေရှုခရစ်တော်ကနော်ပေတရုကိုဗာပြောတယ်လို့ဆိုမင်းဟိုးတဲ့နော်မရဏနိုင်ငံရဲ့တကားတွေကိုပိတ်နိုင်တဲ့တော့ကိုငါပေးတယ်။ကောင်းကင်နိုင်ငံရဲ့တကားတော့တွေကိုလည်းငါပေးတယ်လို့ပြောတဲ့အခါမှာပထမတစ်ခုကဒီအခုမြင်ရတဲ့ရစ်ပလင်မှာရှိတဲ့တကားပေါက်တွေဟာမရဏနိုင်ငံကိုပို့နေတဲ့တကားပေါက်တစ်ခုဖြစ်ပါတယ်။အဲ့တော့ကြောက်နဲ့ထွင်းထားတဲ့နေရာဖြစ်တယ်လူတွေကတော့ဒါမပြိုပြက်နိုင်တဲ့နေရာတစ်ခုဆိုပြီးတော့မှเนาะဒါသူတို့ရဲ့ခိုင်ခန့်ခြင်းကိုပြောပြမိ။ဒါမဲ့ဖခင်ကဘာပြောနေလဲဆိုဒီအရာတွေအားလုံးဟာပြိုပြက်သွားမယ်။ဒါမဲ့ပေတရုမင်းရဲ့တက်တာထဲမှာတော့ငါလုံမဲ့အရာကမပြို
အဲ့တော့ဒီပုံဝံမြင်အနောက်မှာကြောက်ဆောင်ဒါဖိလိပ္ပုကဲသရီရဲ့ခြေလက်တွေသားဖြစ်တယ်။ဆိုတော့အဲ့မှာเนาะဒါဟေရမုန်တောင်တန်းကြီးရဲ့တောင်ခြေဘက်တွေကိုပေါ့เนาะကြောက်အားလုံးကကြောက်ဆောင်ကြီးတယ်။အဲ့ဒီမှာเนาะအဲ့ဒီချိန်တုန်းက Roman Empire ရဲ့เนาะဒါ Caesar ရဲ့သူတို့ကိုကိုရဲ့နက်တွေနဲ့ဆိုင်တဲ့ဗိမာန်တွေကိုလှုပ်တယ်ဘာလာဖျားနဲ့ဆိုင်တဲ့ဗိမာန်တွေလှုပ်ပြီးတော့ရစ်ပူဇော်ခြင်းတွေကိုလှုပ်ဆောင်တဲ့ခါမှာလူတွေအတွက်တကယ်ကိုကြီးမားတဲ့ကြောက်ဆောင်ကြီးတွေဟာတကယ်ကိုကိုရာခိုးလုံးရာကဲတင်ရာလို့ပြောနေတဲ့ချိန်မှာယေရှုကပေတရုသင်ကိုယ်တိုင်ကကြောက်ဖြစ်တယ်ပြီးတော့ on this rock I will build my church ဆိုတဲ့အဲ့ဒီနော်တကယ်ကြောက်ဆောင်ကတော့ဘာကိုပြောနေလဲဆိုတော့ခရစ်တော်ဒီဟူသောဘယ်တော့မှမပြိုပြက်နိုင်တဲ့ဟာလေလုယာ။အိုးလူတွေအမြင်မှာကြီးမားတယ်လို့ထင်တယ်ကြောက်ဆောင်နေမဟုတ်တော့ဘူး။မြင်ရတဲ့အရာတွေမဟုတ်တော့ဘူး။မမြင်ရတဲ့ထာဝရတည်တယ်ဘယ်တော့မှမလှုပ်နိုင်တဲ့ခရစ်တော်ရဲ့အပေါ်မှာငါရဲ့အသင်းတော်ကိုတည်ဆောက်မယ်လို့ပြောနေတာ။အာမင်။အကြောင်းအခုမြင်နေရတဲ့အခုဒီဆောက်ဦးတွေဟာပြိုပြက်သွားမဲ့ဆောက်ဦးတွေဖြစ်တယ်။နှစ်ကာလတစ်ခုရောက်ရင်အချိန်တွေတစ်ခုရောက်ရင်မရှိတော့မဲ့ဆောက်ဦးတွေပဲ။ဒါအသင်းတော်မဟုတ်ဘူး။အသင်းတော်ဆာဒီမှာထိုင်နေတဲ့ကြောက်တုံးလေးတွေကိုဟာလေလုယာပေတရုကဲဆိုသောကြောက်တွေကိုစုစည်းပြီးတော့ခရစ်တော်ဒီဟူသောကြောက်ဆောင်ကြီးအပေါ်မှာတည်ဆောက်ထားသောဘုရားသခင်စုစည်းထားတဲ့ဘုရားသခင်ရဲ့လူတွေဖြစ်တယ်အာမင်အဲ့တော့ဒီနေရာမှာတွေ့တဲ့ Ecclesia ဆိုတဲ့စကားလုံးလေးရှိတယ် I will build my Ecclesia Ecclesia ရဲ့အဓိပ္ပာယ်ကဘာကိုပြောတာလဲ A political assembly of citizens of ancient Greek states Ecclesia ဆိုတဲ့အဓိပ္ပာယ်ဒါဒီဓမ္မသစ်ချမ်းစာဆိုတော့ Greek လိုရေးထားတယ်ဓမ္မဟောင်းက Hebrew လိုရေးထားတယ်ဆိုတော့ဓမ္မသစ်မှာဒီစကားလုံးလေးကိုသုံးထားတယ် I will build my church ငါအသင်းတော်ကိုငါတည်ဆောက်မယ်ဆိုတဲ့အသင်းတော်ဆိုတဲ့နေရာမှာစကားလုံးက Ecclesia အသင်းတော်ဆိုတဲ့အဓိပ္ပာယ်ကဘာလဲအုပ်ချုပ်တဲ့အဖွဲ့အစည်းဖြစ်တယ်အုပ်ချုပ်မှုအခွင့်အာဏာရှိတဲ့လူစုလူဝေးဖြစ်တယ်ဘာနဲ့ဆိုင်တဲ့အုပ်ချုပ်မှုအခွင့်အာဏာလဲကောင်းကင်နဲ့ဆိုင်တဲ့အခွင့်အာဏာဖြစ်တယ် Hallelujahမြေကြီးမှာရှိတဲ့တိုင်းနိုင်ငံတစ်ခုရဲ့ရှင်ဘုရင်ကိုပြောနေတာမဟုတ်ဘူးမြေကြီးပေါ်မှာရှိတဲ့လူတွေတီထွင်ဖန်တီးထားတဲ့နိုင်ငံရေးစနစ်တွေကိုပြောနေတာမဟုတ်ဘူးကောင်းကင်နိုင်ငံတော်ကိုကိုးစားပြုနေတဲ့အုပ်ချုပ်သူအဖွဲ့အစည်းဖြစ်တယ်တဲ့ဘယ်သူကိုပြောနေလဲသင်နဲ့ကျွန်တော်ကိုပြောနေတာကျွန်တော်တို့ကအသင်းတော်ကိုမြင်တဲ့ပုံစံကငါစန်ဒီဖျားဆောင်သွားတက်မယ်အဲ့မှာဆရာတရားဟောလိမ့်မယ်ငါကြိုက်တဲ့ဆရာရှိရင်ငါသွားတက်မယ်ဒီလိုပုံစံမျိုးပေါ့ငါခွန်အားယူမယ်ပြီးရင်ပြန်မယ်ပြီးမန်ဒေးရောက်ရင်ငါလှုပ်ဆရာရှိရလုံမယ်ငါစီပွားရေးရှိတယ်ငါမိသားစုရှိတယ်အဲငါပညာရေးရှိတယ်ငါလုံမယ်ပြီးရင်စနေရောက်လာပြီးတင်းကနေရောက်လာဖျားဆောင်ပြန်သွားမယ်တပတ်ဆာငါခွန်အားယူမယ်အဲကျိုးကလည်းတပတ်နဲ့မလုံလောက်ရင်တော့မှမဟုတ်ရင်လည်းပို့ပြီးတော့အသင်းတော်နဲ့ဆက်ဆက်ချင်တဲ့အခါမှာဆယ် group ပါဝင်မယ်ဆယ် group မှာခွန်အားရတယ်ခွန်အားမရဘူးပေါ့နော်မစိုးဘူးပေါ့ငါဆူတောင်းပေးမယ်လူတွေရှိတယ်ခါဒီမှာကျွန်တော်တို့ အသင်းတော်ဆိုတဲ့အရာကိုချင့်ကပ်တဲ့ပုံစံကအခွင့်အာဏာဆိုတဲ့အရာကိုလုံးဝဘာမှမပါဘဲနဲ့ကိုယ့်ရဲ့ကိုယ့်ရဲ့တက်တာမှာဖျားပြုတ်နေတဲ့အမှုတွေကိုဘာမှမစင်စားဘဲနဲ့ကားလေနော်ကိုခေါ်အားရဖို့ငါမွေကိုအစဉ်ပြေကိုတွေ့ဘာသာရေးထုံနှဲစင်လာတစ်ခုလို့သွားရောက်တက်ရောက်မဲ့နေရာဟာတခါလေရုံကြည်သူဆိုတဲ့အဖွဲ့အစည်းမှာတခါလေသွားပြီးတော့အစိပ်ပိုင်းတစ်ခုနေနဲ့ပါဝင်တဲ့ ီးထားတဲ့လူတယောက်အနေနဲ့မမြင်ရဘူး။တရားလမ်းမှာအခွင့်အာဏာရှိတဲ့လူတယောက်ဖြတ်သွားပြီဆိုရင်တာမန်လုံနဲ့တော့မတူပါဘူး။ယင်ထိန်ရန်တွေကလမ်းတွေပြင်ဆင်ပေးရတယ်၊ကားတွေကတကားတယ်။နော် VIP ယင်နန်းဖြစ်တဲ့ကြောင့်လို့အတန်တွေပေးပြီးသွားရတယ်။ဘာကြောင့်လဲ?သူများနဲ့မတူတဲ့အခွင့်အာဏာသူ့စီမှာရှိနေတယ်။မတူဘူး။ဒါပေမဲ့ယုံကြည်သူတွေကြီးလိုက်တဲ့ခါကျတော့အပြင်ကလူတွေအတူတူပဲဖြစ်နေတယ်။ဆောင်းဘုရားသခင်အသင်းတော်ကနေဖြစ်စေခြင်းတဲ့အရာတွေကဖြစ်မလာတော့ဘူး။အဲ့တော့ဒီနေ့ Apostolic Church လို့ပြောတဲ့ခါမှာဘုရားသခင်ဒီအသင်းတော်ကိုဘာသာရေးအဖွဲ့အစည်းလူမှုရေးအဖွဲ့အစည်းလူမျိုးရေးအဖွဲ့အစည်းထုံတန်းစင်လာအရာ Sunday တိုင်းမှာတွေ့တဲ့လူစုလူဝေးလောက်ပဲဖျားထားခြင်းတာမဟုတ်ဘူး။သူရဲ့ကောင်းကင်နိုင်ငံတော်ကိုကိုးစားပြုပြီးတော့ကောင်းကင်နိုင်ငံတော်ကိုပေါ်ဆောင်တဲ့ကောင်းကင်နိုင်ငံတော်နဲ့ဆိုင်တဲ့ရင်ချင်းမှုကိုမြေကြီးပေါ်မှာတီထောင်ဖို့ရန်ဆေလွတ်လိုက်တော်သူများဖြစ်တယ်အာမင်အပေါ်စတောလစ်ဆိုပါလေအပေါ်ဆက်ဆိုပါလေအပေါ်စတောလစ်ချတ်လို့ပြောတဲ့ခါမှာအပေါ်ဆက်ဆိုစကလုံးအပါကိုပြောတယ်တမန်တော်မြန်မာလို့ဆိုရင်အမဒီစကလုံးကတိုင်း Romans Empire မှာအသုံးပြုတဲ့စကလုံးဖြစ်တယ်သူတို့ကတခါတိုင်းနိုင်ငံတွေကိုလိုက်သိမ့်ပိုက်တယ်သိမ့်ပိုက်တဲ့ခါမှာစကားမတူဘူးရင်ချင်းမှုမတူဘူးပညာရေးစနစ်တွေမတူဘူးအုပ်ချုပ်ပုံတွေမတူဘူးဒါမှမဟုတ်ကိစ္စမရှိဘူး Romans Empire ကဘာလုပ်လဲဆိုအပေါ်ဆက်ဆိုတမန်တော်တစ်ယောက်ကိုလွှတ်လိုက်တယ်အဲ့ဒီတမန်တော်ဟာရောက်သွားတယ်ကျွန်တော်တို့အခုခေတ်နဲ့ပြောမယ်ဆိုရင်ကျွန်တော်နားလေတဲ့စကလုံးတစ်လုံးကဘယင်ခံပေါ့ကိုလိုနီခေတ်မှာတခါတဲ့ British Empire ကတခါတနိုင်ငံပြီးတနိုင်ငံသိမ်းတော့ကျွန်တော်နိုင်ငံလည်းအသိမ်းခံရတယ်အဲ့တော့ဘာလုပ်လဲဘယင်ခံကိုဆေလွတ်တယ်ဘယင်ခံရအလောက်ကပါလေ။အိုးခါနေ UK မှာရှိတဲ့ရှင်ဘယင်မနော်အဲ့မှာရှိတဲ့ဘယင်မကြီးရဲ့တခါလေသူတို့ဒီ UK တိုင်းနိုင်ငံမှာလုပ်တဲ့ပညာရေး UK နိုင်ငံနဲ့ဆိုင်တဲ့နော်ဒီ British နဲ့ဆိုင်တဲ့စကလုံးအသုံးလုံးတခါလေသူ့ရဲ့တရားစီရင်မှုသူ့ရဲ့ ban system ကျွန်တော်တို့ရန်ကုန်မြို့ကိုကြည့်လိုက်ဒါကိုတွေ့ရလိမ့်မယ်မြို့တော်ခမ်းမနာကိုသွားလိုက်စူးလေအားလုံးသိတယ်နော်မြို့တော်ခမ်းမမှာဘာတွေ့ရမလဲမြို့တော်ခမ်းမရှိတယ်ပြီးရင်ဘာရှိတယ်မျက်ဆောင်တို့မှာဖျားချောင်းရှိတယ်ဟုတ်လားအီမန်နူလာဖျားချောင်းဖျားချောင်းဘေးမှာဘာရှိတယ် ban ရှိတယ်ပညာဟုတ်ပေါ်မှာပါရှိတယ်တရားယုံရှိတယ်ဟယ်လိုဗြိတိရှရဲ့ဒီသူတို့တွေတင်ထားတဲ့နိုင်ငံတိုင်းကိုသွားကြည့်အဲ့ဒါအမြဲတမ်းပါတယ်အဲ့တိုင်းပဲပန်းချံရှိမယ်ပန်းချံရှိမယ်အဲ့ပန်းချံပက်လက်မှာမြို့တော်ခမ်းမရှိမယ်ဖရာကြောင့်တခုပါမယ်တရားယုံပါမယ်ဗန်ပါမယ်စီးပွားရေးနဲ့ဆိုင်တဲ့အရာပညာရေးနဲ့ဆိုင်တဲ့အရာတရားစီရင်နဲ့ဆိုင်တဲ့အရာအုပ်ချုပ်မှုနဲ့ဆိုင်တဲ့အရာအားလုံးမြန်မာနိုင်ငံဒါပေမဲ့ရန်ကုန်တက္ကသိုလ်ဖွင့်တော့တုံးရတဲ့စကားလုံးကပါလေအင်္ဂလိပ်စာအဲဒါမှမဟုတ်အရင်တော့ဟုတ်တယ်မလားရန်ကုန် University ကဒါအရှိတော်အားရှာမှာအကောင်းဆုံးဆိုပြီးတော့စင်ကူကလူတွေတော့မှမတက်ရလို့ငိုတယ်တဲ့ကျွန်တော်အဲ့လိုကြားဘူးတယ်ရန်ကုန် University မှာမတက်ရလို့ငိုတယ်တဲ့ဦးလက်ဒီရလူတွေမတက်ရလို့ငိုတယ်သူကဦးကြောင့်တက်ရလို့ငိုတာတွေပါဖြစ်ကုန်တာပေါ့ဆိုတော့သူကဒါတမန်တော်ဆက်စကလုံးရဲ့အတိတ်ပဲကိုနားလည်စေကျွန်တော်ဥပမာပေးပြီးရှင်းပြတာပါဆိုတော့ Romans Empire ကလွတ်လိုက်တဲ့တမန်တော်ဟာဘာသာဘာကိုကိုစားပြုလို့ဆို Romans Empire ကိုကိုစားပြုတယ်သူရောက်သွားတဲ့နိုင်ငံမှာဘာဘာသာစကားသုံးလဲဘာတွေလုပ်လဲသူအားစိတ်ဝင်စားဘူးသူလုံးဝမယ့်အရာကဘာလဲဆိုတော့အဲ့ဒီ Romans Empire ကလွတ်လိုက်တဲ့အတိုင်းပဲ Romans Empire ရဲ့တရားဥပဒေတရားစီရင်တဲ့ပုံစံစကားအသုံးအနှုန်းတခါပညာရေးအုပ်ချုပ်အကုန်လုံးအားလုံးကိုတည်ဆောက်တဲ့အနေအမှာကိုယ်ကွယ်မှုနဲ့ဆိုင်တဲ့ဗိမ္မာန်တွေစောက်တယ်ဒါကြောင့်မလို့ဆော့ဆော့ကဖိလိပ္ပု Gathering ရမှာအဲ့မြင်ရတဲ့ဆော့ဆော့ကြောက်တောင်ကြီးနဲ့ဆိုင်ပြီးတော့ရှိတဲ့အရာကဘာလဲဆိုတော့စီဇာရှင်ဘုရင်တည်ဆောက်တဲ့နက်ကိုယ်ကွယ်တဲ့ဗိမ္မာန်တွေအများကြီးရှိတယ်ဘာလာနဲ့ဆိုင်တဲ့နတ်ဖျားတွေအများကြီးရှိတယ်။ Romans Empire နဲ့ဆိုင်တဲ့တခါတဲ့ဖျားတွေကိုအဲ့မှာလောက်ထားတယ်။ဒါကြောင့်မလို့ယေရှုကသူ့တပည့်တော်တွေကိုအဲ့နေရာခေါ်သွားပြီးတော့ I will build my church on this rock. တော့ဒီနေ့ကျွန်တော်ဒီယေရှုခရစ်တော်ရဲ့အပေါ်မှာတဆင့်ချင်းတည်ဆောက်ခံထားရတဲ့ Ecclesia ဖြစ်တယ်။ပြောကြည့်ပါဦး Ecclesia ။ပြောကြည့်ပါဦး Ecclesia ။အထုံးမှုနဲ့ဆိုင်တဲ့အဖွဲ့အစည်းဖြစ်တယ်ဟာလေလုယ။တန်ကွာဘုရားကြောင့်သွားတက်ပြီးခွန်အားယူနေတာအဲ့လောက်မယိုးရှင်မှုခရစ်စတန်တီကအဲ့လောက်မယိုးရှင်မှုဘုရားသခင်ဒီအသင်းတော်ကိုခေါ်တဲ့အခါမှာတကယ်ဆော့ဆော့ပြောအီကလီစီယာအနေနဲ့ခေါ်ထားတာ I will build my church ငါရဲ့အသင်းတော်ငါတည်ဆောက်မယ်ဘလို့အသင်းတော်မျိုးကိုယေရှုတည်ဆောက်မှာလဲဘာသာရေးအသင်းတော်မဟုတ်ဘူးလူမျိုးရေးအသင်းတော်မဟုတ်ဘူးလူမှုရေးအသင်းတော်မဟုတ်ဘူး ဖျားရှင်နိုင်ငံတော်ကိုကိုးစားပြုတဲ့အသင်းတော်ဖြစ်တယ်ဟာလေလုယဖျားနိုင်ငံတော်ဘာလဲဆိုတာပေါ်ပြတဲ့အသင်းတော်ကိုဖျားတိဆောက်ချင်တာအဲ့တော့ကျွန်တော်ဒီမှာရှိတဲ့လူတွေခေါ်အားပေးချင်တယ်ကျွန်တော်တို့လှုပ်ဆောင်တဲ့အရာတွေပေါ်မှာသွားမကျဉ်းတဲ့နဲ့ဆောဆောကျွန်တော်တို့ praise support တွေလုပ်တယ် time city ပုံလေးထိုးပြပါအောင်ဘယ်နှစ်ယောက် time city မှာသွားပြီးတော့ပါဝင်ဆက်ကတ်ခဲ့ကြတယ်အများကြီးပဲကျွန်တော်လူတိုင်းစီကကြားရတယ်အဲ့ဒါပါဆိုအရင်အားရတယ်အရင်အားရတယ်အရင်အားရဒါနဲ့ကျွန်တော်လည်းပြန်လာတော့ဗောလေမြင်းချီနာကနေလေအင်တာနက်လည်းမရဘူးအရင်အားရတယ်ပဲဖုန်းဆက်လို့ကြားရတာပုံလည်းမမြင်ရဘူးကျွန်တော်မြင်းချီနာမှာအင်တာနက်လည်းမရတော့ပုံလည်းမမြင်ရဘူးဒါနဲ့ကျွန်တော်ရန်ကုန်ရောက်တော့ပုံတွေပါကြည့်တော့အော်အလူတွေအများကြီးပဲအော်လောက်ကြတယ်ဗောဒါနဲ့ကျွန်တော်လည်းညနေကျတော့ဆရာအီလီရှယ်ရောက်လာတယ်မန္တလေးရနေပြီးတော့ဒါနဲ့သူ့ကိုမေးတယ်ဆရာအီလီရှယ် Time City ချင်းနေပြီးတော့အော်ရန်အော်ရောက်ဆရာအော်အရန်ကောင်းတာအော်ဟုတ်လားအေးဟုတ်ပြီအော်ပြီးပြီကျွန်တော်နားထောင်တယ်ပြီးတော့ကျွန်တော်ပြောတယ်เออไอ้นี่มาเปียงเล่ได้ลูกนี่พระเจ้าเป็นนายยောက်ลามั้ยทีนี้อ่ะโหสร้างได้ดีสร้างได้เสียได้เจอเราฟอลโลว์เอลุเตะเด้เสียได้เฉยนี่ไม่กล้ามูเด้ชูเนี่ยพุ่งเสร็จโลไม่อยากอูเด้ชูเนี่ยพุ่งเสร็จตาเส้นไม่เปียบูเด้อายาเสียล่ะပြောไล่ป่ะอายาเสียอายาเสียบ่มาไม่จ้องเลยเราท่องจ้องไม่สิ้นท่องจ้องไม่สิ้นอายาเสียเว้ยแต่แม้ตะเก้ตะเก้อะน่ะอาล้องโกจนเปลี่ยนพี่รอฉิไล่แต่คําอเทศไอ้เปลี่ยนพี่รอฉิไล่แต่คําไอ้ก็นี่พี่รอจนรู้พญาเจ้ามั้ยဖြစ်ဖြစ်อาจารย์พญาเจ้ามั้ยဖြစ်ဖြစ်อัตตตาเปียงตะเก้เปียงแล้วพี่รอพญาเจ้าโกยောက်ลาไปคริสต์โตนอกโกไล่ได้หลูหาบะเนี่ยวชื่อมั้ยแล้วจนรู้แล้วไม่ติดเตจาได้อาล้องหมอบเตจาได้ 50% แล้วหมอบเออจนรีเสิร์ชลงท่าได้อย่างนี้ตะคู่จนปะจินนะอย่างซ้องไซบิลีกรันเนี่ยบิลีกรันไซเรียนโบกี้เรปုံนี้ปะแล้วไซบิลีกรันဖြစ်တယ်ไซบิลีกรันบะเนี่ยวตีละနော် Christianity မှာ Shay Billigram ကိုနော်အမသိရလို့ကျွန်တော်တို့တင်တော့လူသစ်နည်းနည်းများတယ် okay မယုံကြည်သူကလည်းပြောင်းလဲလာယေရှုကိုမြည်ဆိုင်ပြောင်းလဲလာတဲ့လူတွေရှိတယ်ဆိုတော့မသိမှဆိုလို့ကျွန်တော်မိတ်ဆက်ပေးခြင်းတယ်တော်တော်များများ Shay Billigram ဖြစ်တယ်အခုတော့ဘုရားရှင်ခေါ်ခြင်းခံရပြီဆိုတော့သူမရှိတော့ဥဒ္ဒတော်ဒါသူ့ရဲ့တရားဟောပွဲတွေကဒီလိုပုံစံဖြစ်တယ် okay ဆိုတော့လူတွေအများကြီးကကယ်တင်ခြင်းဆက်ကတ်ကဲနောက်ထပ် Shay Rain ပုံကြီးပြောပါဦးဒါ Shay Rain ပုံကြီးပြောသူကတော့အာဖရိကမှာဖြစ်တယ်သူလည်းဒီလိုမျိုးပဲအင်္ဂလိပ်တရားဟောတို့နှစ်ယောက်မှာထူးခြားချက်တစ်ခုကတော့ဆရာကြီးရန်ဘုန်းကြီးကတော့သူတရားဟောပွဲတွေမှာနမိတ်လက္ခဏာလှုပ်ဆောင်တယ်ဆိုတော့ကျမ်းမာခြင်းတွေပေါ့အများကြီးတွေ့ရတယ်ဆိုတော့သူအာဖရိကမှာအဓိကဒီဟာတွေအားလုံးသူတရားဟောသမျှအားလုံးအာဖရိကမှာပဲအဓိကဆိုတော့ဆရာကြီးဘီလီဂရန်ကတော့တစ်ကမ္ဘာလုံးအတိုင်းတာကိုလိုက်ပြီးတော့နိုင်ငံတွေမှာစတေဒီယံတွေမှာလိုက်ပြီးတော့ဟောတဲ့သူပေါ့ဆိုတော့ဒီဆရာကြီးနှစ်ယောက်ရဲ့တရားဟောပွဲတွေကို research လုပ်တဲ့အရာကိုဆရာကြီးဘီလီဂရန်ကိုယ်တိုင်ကပြန်ပြီးတော့ပြောထားတဲ့အရာတစ်ခုရှိတယ်ဆိုတော့ကြည့်အောင်သူကဘာပြောလဲဆိုတော့ interview တစ်ခုမှာသူဘာပြောလဲဆိုတော့သူ့ရဲ့တရားဟောပွဲမှာတဲ့ယေရှုကိုယုံကြည်လက်ခံပါတယ်ဆိုပြီးတော့လက်မြောက်ပြီးတော့အရှိတ်ကိုထွက်လာတဲ့လူစုစုပေါင်းရင်25ရာခိုင်နှုန်းပဲတကယ်ယုံကြည်လက်ခံတယ်လို့သူဒီလိုပဲယူဆတယ်တဲ့ဒါသူ့ရဲ့ယူဆချက်သူကိုယ်တိုင်ပြောတာဆိုတော့အတိတ်ဘက်ကလူတရားရှိတ်ကိုထွက်ပြီးတော့ဆူတောင်းဆက်ကတ်တယ်ဆိုပါဆို20အဲ့ထက်က25ယောက်ပဲတကယ်ခရစ်ယာန်ဖြစ်လာတယ်ပေါ့တကယ်ယေရှုနောက်ကိုလိုက်တယ်ပေါ့ဒါနဲ့ research လုပ်တဲ့ခါကျတော့သူက25ရာခိုင်နှုန်းသူဒါသူသူထင်တာပေါ့သူ believe ဖြစ်တာပေါ့ဒါပေမဲ့ research လုပ်တဲ့အခါမှာတရားဟောပွဲကိုရောက်လာပြီးတော့အရှိတ်ကိုထွက်ဆက်ခဲ့တယ်ဆိုတော့ပြောလက်မြောက်ပြီးတော့ပဲဖြစ်ဖြစ်ရှိတဲ့နေရာပဲဖြစ်ဖြစ်ယေရှုကိုယုံကြည်လက်ခံပါမယ်ဆိုပြီးတော့ထွက်ဆက်ခဲ့တဲ့ဒီလိုလူတွေရဲက6ရာခိုင်နှုန်းပဲခရစ်ယာန်ဖြစ်တယ်အတိတ်က6ရာခိုင်နှုန်းပဲဘုရားကျောင်းရောက်တယ်ဆိုတော့အတိတ်ကလူတရားထွက်ဆက်ခဲ့တယ်6ယောက်ပဲရင်းနှီးချင်းခံတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောနေတာအဲ့တော့ကျွန်တော်တို့ရဲ့ Time City လေးပြန်ပြပေးပါအောင်အားရစရာကောင်းတဲ့ Time City လေးပြန်ပြပေးပါအဲ့ထက်မှ The City အဖွဲ့ရတဝက်လောက်ပါတယ်တရားဟောတဲ့လူကိုအားပေးတဲ့အနေနဲ့လက်မြောက်တဲ့အဖွဲ့တွေရှိတယ်တချို့ကလေမနေ့ကမှဒူးစိုက်နေနေလှုပ်ထားတော့ညနေရောက်တော့တရားဟောချက်ကြတော့သိမ့်မသေးကြဘူးငါသိရင်ပဲရောက်မလဲမသိဘူးအကျဉ်းတော့ကောင်းတယ်ဒါပေမဲ့ဒီမနေ့ငါဖျားမကြိုက်တာတခုလှုပ်ထားတယ်။ဘာဖြစ်ပို့သေးချောင်လက်မြောက်လိုက်ပါမယ်ဆိုတော့အဖွဲရရှိသေးတယ်။ဆိုလူ900လောက်ကကယ်တင်ရတယ်လို့လက်မြောက်ပြီးတော့ယုံကြည်လက်ခံတယ်လို့ report တက်လာပေမဲ့ဘယ်နှစ်ယောက်ကတကယ်ယုံကြည်တာလဲကျွန်တော်တို့မသိနိုင်ဘူး။သိကြတယ်100ရာခိုင်နှုန်းမဟုတ်ဘူး90ရာခိုင်နှုန်းမဟုတ်ဘူးအဲ့ဒါထက်ပိုနည်းတယ်။ဆိုဆရာကြီးရင်းရောင်ဘုံကြီးကထူးကြတယ်။သူကတော့နမိတ်လက္ခဏာကြီးလည်းပြုတဲ့အခါမှာတဲ့။သူကတော့ပုံများတယ်ဒါပေမဲ့15ရာခိုင်နှုန်းထက်ပိုမများဘူး။အတိတ်ဘက်ကလူတရားထွက်ဆက်ကတ်တယ်15ယောက်ပဲကဲတင်ခြင်းတကယ်ရတာယေရှုနောက်ကိုတကယ်လိုက်တာကျန်တဲ့လူတွေကသူအနာရောဂါငြိမ်းလို့ခဏလာတာမျိုးလူတွေအများကြီးဆုလို့လာတာမျိုးเนาะစိတ်ဆင်နေတဲ့တကအဆိုတော်တွေလည်းရှိတယ်ဆိုတော့လာပြီးတော့ပွဲကြည့်တဲ့အဖွဲလည်းရှိတယ် So di lobi orang aku DCI di lobi hati orang aku lungen di air lobi ya lalu malam ni orang cuman nama bukan Yesus juga lalu bah api deh ya api deh nanti ya macam caw ya lemas suhu sengaja caw ya lemas suhu hallelujah okay bapa malam dah ada sayang ya ni ada pokau ni piang ni ada pokau ni lungen ni ada ada breakthrough objek sih deh pobi orang lobi ada sih deh tapi cina boh mau dah objek aja lah lulu ni aja lah ni lulu ni aja lah tangan belok sakit deh cina boh mau อะเต็นออสว่าจินญะพ่อขอท่านน่ะบ่ฮู้อะเต็นออสว่าชื่อเนี่ยอะอย่างอะกูจังลุ้ซองอะกูมาตะซีดิเต็นออสลุ้ซองอะญาจีเวอะญาจีเวจังเราติเดเราเนมาชื่ออะเต็นออสเนี่ยอะตะกုံลุ้เดโอ้ชื่อเนี่ยยวนอะกูเอ็งมลีฮอเดเปียงแลหลุเดอะญาจีเวเย็นนี่เช็คกันแลหลุเดอะญาจีเวนะท่องนะ 23 ตะเนี่ยแท้มาหลุเดท่องลောက်จังเราเย็นนี่ชิมเป้နိုင်เนี่ยไผแม้อะจินญะพ่อบ่ฮู้หลุเดท่องสุรากะยักกั่วตะคู่ซาบ่ရှိဘူးอะกูเต็นနေတဲ့แลนเนี่ยมาရှိတဲ့ยักกั่วตะคู่ซาบ่ရှိဘူး လူတထောင်လောက်ကိုယနေ့ချင်းပေးရုံနဲ့ကျင်းတဲ့ဆိုရင်ရက်ွက်အစင်မရှိသေးတယ်ယူပါယုံကဟယ်လိုရက်ကရက်ွက်အစင်ယူပါယုံလောက်ရှိဖို့ဖျားခေါ်ထားတာဖြစ်အသင်းတော်ခေါ်ထားတာဖြစ်တယ်ဟာလေလုယအဲ့ဒါကျွန်တော်တို့ရဲ့ ဟုတ်ငါတို့သစီတီးဆိုပြီးအဲ့သစီတီးနာမည်ကြီးကိုကြည့်ပြီးပြောနေမှာဆိုလို့သတိပေးတာဖခင်ကကျွန်တော်တို့ကိုသစီတီးနာမည်အတွက်ခေါ်ထားတာမဟုတ်ဘူးဟယ်လိုသစီတီးနာမည်အတွက်ခေါ်ထားတာမဟုတ်ဘူးသူရဲ့ဘုန်းတော်ကိုတနိုင်ငံလုံးအတိုင်းတာတစ်ကမ္ဘာလုံးအတိုင်းတာဖခင်ဘုန်းထင်ရှားဖို့ခေါ်ထားတာဒီနာမည်ထဲမှာပဲကျင့်နေမနေနဲ့ဒီခမ်းမလောက်ပဲကျင့်နေမနေနဲ့ဒီမှာရှိတဲ့ခုံတွေမ ဒီနေ့ဒီအသင်းတော်ရဲ့ prophetic destiny ဖြစ်တယ် Amen ကျွန်တော်ကျမ်းစာတချို့ဖတ်ခြင်းတယ်အဲ့တော့ ထိုကားတခါရဲကိုတင်တော်မှာကျမ်းစာဘိုင်ဘယ်စတဒီလောက်ရင်ကျင်းတတ်နေတယ်မဟုတ်ဘူးကျမ်းစာဘိုင်ဘယ်စတဒီတခါနဲ့နှစ်ပေါင်အောင်လို့ကျမ်းစာတော်လုံးကိုမှွေနှောက်ပြီးအကုန်လုံးသိသင်ရဖြစ်ဘယ်နှစ်ယောက်ပြောင်းလဲတယ်မိကွန်းကသင်ရဖြစ်ဘယ်နှစ်ယောက်လွတ်ချင်းရလဲအဘယ်တော့နိဟုမူကတမန်တော်တို့မှာစာရွေးပရောဖက်များဒီဟူသောတိုက်မြင့်အပေါ်၌သင်တို့သည်ထပ်ဆင်း၍တည်ဆောက်လျက်ရှိကြ၏ ယေရှုရဲ့အပေါ်မှာယုံကြည်သူအဲ့လိုမတည်ဆောက်ဘူးယေရှုရဲ့အပေါ်မှာတမန်တော်တမန်တော်ပြီးမှပရောဖက်ပြီးတော့မှသစင်တည်ဆောက်တာကျမ်းစာဒီလိုပဲရေးထားတယ်အစင်စင်ဘုရားသခင်ကစနစ်တကျသေချာတည်ဆောက်ထားတယ်အတိတ်ဘက်ကပါလေအသင်းတော်မှာခေါင်းဆောင်အဖွဲ့ဆိုတာရှိတယ်အဲ့ဒီခေါင်းဆောင်အဖွဲ့ဟာဘယ်လိုပုံစံနဲ့တည်ဆောက်ထားလဲပထမနေရာမှာတမန်တော်ဒုတိယနေရာမှာပရောဖက်အဲ့လိုပုံစံနဲ့တည်ဆောက်ထားတာဒါကြောင့်မို့ကျွန်တော်ဒီနေ့နှုတ်ကပတ်တော်ခေါင်းဆောင် Apostolic Church Prophetic Destiny လို့ပြောတာကစားဖတ်ခြင်းနဲ့ထိုတိုက်တောင်းအမြင့်ကျောက်ကယေရှုဖြစ်သည်ထိုကျောင်းနှင့်တိုက်လုံးသည်စိစက်ရကြီးပွားသဖြင့်သခင်ဘုရားအဖို့လုံးကတန်ရှင်သောဗိမ္မာန်တော်ဖြစ်ထိုဗိမ္မာန်တော်၌လည်းဘုရားသခင်သည်ဝိညာဉ်တော်အားဖြင့်ကျင်းဝတ်တော်မူခြင်းလုံးကသင်တို့သည်ငါတို့နှင့်အတူတည်ဆောင်လေရှိကြမှန်တယ်ဒီမှာရှိသောသူတွေအားလုံးသည်အသက်ရှင်သောကျောက်တွေဖြစ်တယ် living stone တွေဖြစ်တယ်ဒါပေမဲ့အဲ့ living stone တွေကိုဘယ်လိုတည်ဆောက်ထားလဲ foundation ကယေရှုခရစ်တော်ယေရှုခရစ်တော်အပေါ်မှာ leadership ဆိုတဲ့တမန်တော် prophet ဒီလိုပုံစံတည်ဆောက်တာအဲ့တော့ပိုသေးချာတဲ့ပို့ပြီးတော့တိတိကျကျပြောထားတဲ့ကျမ်းပိုင်လေးကတစ်ကောခန်းကြီးစနေ29နဲ့28တို့ကဖတ်ရအောင်သင်တို့သည်ခရစ်တော်ကိုဖြစ်၏အသီးသည်အင်္ကာတော်ဖြစ်ကြ၏ဆက်ဖတ်မယ်ဘုရားသခင်သည်ပထမအရာ၌တမန်တော်တို့ကို၎င်းဒုတိယအရာ၌ prophet တို့ကို၎င်းတတိယအရာ၌ဆရာတို့ကို၎င်းထို့နောက်တကိုးပြသောသူတို့ကို၎င်းထို့နောက်အနာရောဂါကိုငြိမ်းစေနိုင်သောအခွင့်ရှိသောသူတို့ကို၎င်းသ Then thao to go lagao. Sin o so do to go lagao. Amyo myo do bhanda saka go pyo nai do to go lagao. Athin do nai khan tha raw mu yi. Shin shin le ba chan sa ga yi tha de. Pathama niya. Tu da order li go pyo da. Tu ya great chan sa go chin. Ai saka lo pathama niya dutiya ni so. Tu niya go pyo da. Position go pyo da. Order lai go pyo da. Alah, tu abis jauh lama ya, tu tengok hoti saut dekama. Jauh tengok tu kuku usang dekama. Jinso gang samu apostolik asal. Taman tu asal apostolik leadership asal. Jadi, tengok tu apostolik church ha. Tengok siapa dia usang yang apostolik church macam tu. Apostolik church ha, jangan sah cuan jenis siapa dia usang yang apostolik church macam tu. Jangan sah terus siaga usang ini, tengok jangan sah naal ini tengok pilih me. Enguli home house nama tu. Ari ateno dapat ha, evengli siaga usang ini, tejar eh ari ateno ha, evengli hor eh ateno pilih lalim. Time ari ateno ha, prophet dia, ram ari ateno ha, prophet dia usang ini, prophet ka payah sekarang, lanjut ni time ni, ho alau lai dia alau lai, hobe doa lai dia doa lai ni terkali, pel lanjut doa memandu upit dade. Time ari ateno ha, teman doa sura apostol leader ika usang labi soye. Ari ateno di. Kau ni nanya no, kau zampiu biro, mieji bama, belok pun zamio, lolo lolo amle suago, ari lanjango, usang ne, uti bitwar aten opsilan. Ucapan di semalah, evengli hore kalapian. Sesuatu si aji, alo ya, da evangelist rehampongi jilo piore, evengli siya, evangelist rehampongi, evangelist siai biligre, evangelist wasaga lomu daune, evengli siya aripian. Terus logo terus logo di araba lude go evengli dirinsga hore, lude go evengli dirinsga hore. Kami ateno so ya go piola re kama kaun saun ya betul le so apostolic lead arip je. So ateno kena u ateno go usang kira betul le. Kena u ateno go usang kira betul le. Teman dori mau bula. Hello. Kena u ateno go usang kira ateno siare mau bu, jansa ateno siare mau bu. Kena uten orang usang kerja duri hati mandor ini pilih, prophet ini pilih. Jangan perhatikan uten orang pertama ni ama hati mandor, dudia ni ama prophet, tadia ni ama saya. Nuku pada kau tim beri duri. Piro ma tak gogo pialu, nama ilah kena piro. Cuma cingu pih do duri, ocho do duri, si ocho do duri. Ten tau de, amyo pih do bahasa kau pih do duri. Tu ya su Jesus atai, tu ya kena atai. Uten orang pawan cara kama, adi uten orang kau gen nangen orang kau zat duri uten orang pialu. Amin. Tahun cina jom cina yang aku gak, cina jom cina yang aku. Ateno sahdi label leader, kena mabes sihir lu suwe deku mahu dau. Masuk apostolic church lu pelan. Ateno mah power ne durai ha, terus yau ten dia lai mah kau ngene nengen dogu, pasau ne durip je lah, jino. Orde terma agzat masih, tu ya agzat ne beri mah kau ngene nengen dogu pasau me. Siawan sih, siapa mah, siu mah kau ngene nengen dogu pasau me. Si kura pasau mah durau, su down bi mah si kura lu pelan bi. Segera kami Yesus jangan upiah bi, Hallelujah. Sejak orang kubur, time minggu cuma siapa Yesus no, Yesus betul le, Yesus sama minggu cedah tu, Hallelujah. Segera pungsan jangan doa bi. Siapa yang dah mabe, tapi memang siapa syarat pungsan jangan doa bi. Mati yang malu doa bu, Hello. Terubah aku kunci bedah tu, terubah aku ni dah tu, pilih labi. Amin. Amnya cerita sahre lu mahu doa bu. Pihaya kunci mengelar netan sen doa yang gulung sahun doa tu pilih lari. Pihaya lampu ini yang gulung ni layabi. Sesuatu yang perlu diselain le, di tanjung adrika, sasa aja mah bilian nama bu, tu mah, tu ye dollar, tu mah sih de, no di, tangan ni dollar, tangan ni angka tiar ramu biu, apa yang sian tu, kalau proper future di ni lah, biro tu apa yang apa gua lele dia cingan sah biro, tu ye nguihat, kalau tu ye cewa muri asam dan tua la, apa yang aji je kau ni biu biro, kalau ni nengen, tahun ni laut tu mah bilian apa sih lah, bilian aswaga tangan terthau atet. 1 billion, 2 billion, 3 billion, mahu doa, amnya billion, amnya aji pilih lagi. Gusoin tu ya si boy lomeng ni ha, cuma itu kurang mahu doa. Ban ego wele, India masuk ban itu ramai amnya ego wele, si boy lomeng cinti jauh pilih lagi. Pih Afrika nengya masih ada temanari, nengya gang sah nego, terkali si long biro, su down biro, tengah usia pilih lagi. Jono ini suka. Tu selain jono objek objek, ha, jono lepas saya hamba coffee saya mah, ha, kami uti kerja jabi, mikhi doa ni rara hilah. Mati gaya, tu kau bencana ini, tu abis amuk sauni gaya, mati. Tu orang jauh jauh di, yang lalu, yang jauh jauh lalu, mian. Nahlai mama hau. Tu orang cina ni ni golok, yang ni ke nahlai ni nasi jauh, jauh abis soro. Kau orang tu jauh jauh. Tegale, tegale. Oh, အသင်းတော်ကိုရောကျွန်တော်တို့ကိုတကယ်ချစ်တဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်ဟာကျွန်တော်ဘယ်စားအောင်သားလဲဟုတ်တယ်ကိုကဲရှာကြည့်ကိုကဲရှာတယ်အာဖရိကဘယ်နိုင်ငံကဘယ်သမရအေးအဲ့ငါတို့ဒူဘိုင်းကိုခေါ်ပြီးတော့သူနဲ့ဆွေးနွေးစကားပြောပြီးတော့ဆူတောင်းပြီးတော့စီလောင်းပြီးတော့ဗိတ်သိပ်ပေးထားတဲ့သမရအေးဟိုနိုင်ငံကိုကဲရှာကြည့်လိုက်ဘယ်သူလဲပဲအမှန်လေအေးအဲ့ဒါနောက်ထပ်၃နှစ်၄နှစ်ကြာရင်သမရဖြစ်လာမယ်သူဖရားပြောထားပြီးသားအဲ့ဒီရောက်သမရဖြစ်လာမယ်အခုသူနဲ့ငါတို့စကားပြောနေတယ်ဆိုဒီနိုင်ငံခေါင်းဆောင်တွေကိုတခါလေစားပြီးတော့ဖခင်ရဲ့ဖွင့်ပြခြင်းနဲ့ဆုတောင်းကောင်းကြီးပေးခြင်းနဲ့လှုပ်ဆောင်တဲ့ခါမှာသူတို့ကဒီနိုင်ငံကိုကူညီခွင့်ရတယ်သူတို့ပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ဟောတခါကျမ်းမာရေးပညာရေးနဲ့ဆိုင်တဲ့အရာတွေကိုစားပြီးချမှတ်လာတယ်အဲကျမ်းမာရေးပညာရေးတွေကစီးပွားရှာရုံသက်သက်မဟုတ်တော့ဘူးတိုင်းနိုင်ငံမှာရှိတဲ့စင်ရဲသားတွေကိုပြုစုတဲ့လုပ်ငန်းတွေဖြစ်လာတယ်စင်ရဲသားတွေကိုပညာသင်ပေးတဲ့ပညာရေးစနစ်တွေဖြစ်လာတယ်ဟာလေလုယာအတော့မို့ကျွန်တော်လွန်ခဲ့တဲ့တစ်ပတ်ကကျွန်တော်ပြောခဲ့ဘူးတယ်ဒီမှာနောက်ဆုံးတရားဟောခဲ့တဲ့ချိန်ကတိတ်မကြခင်မှာThe City University ပေါ်လာလိမ့်မယ်။ Hallelujah. ဘယ်နှစ်ယောက်လိုချင်လဲ။သင်တော်မသိဘူးကျွန်တော်တို့အရန်စိတ်လို့ရှားတယ်။ Amen. တက်ဖို့ပြင်ထားပါ။ရုပ်ချောတဲ့သူတွေပဲတက်ခိုင်းမယ်။ဘုရားတော်ကျွန်တော်တို့တိုင်ပင်နေတယ်ဆွေးနွေးနေတယ်။ကဲကိုအသင်းတော်နဲ့ဆိုင်တဲ့ပညာရေးစနစ်တစ်ခုကိုနောက်ထပ်မျိုးဆက်တက်ကိုပေးနိုင်ဖို့ရန်အတွက်။နောက်ထပ်မျိုးဆက်မြောက်များစွာကိုနှုတ်ကပတ်တော်နဲ့ဆိုင်တဲ့ပညာရေးကိုတည်ဆောက်နိုင်ဖို့ရန်။ဘာကြောင့်လဲအခုဟုတ်အမေရိကန်ရော UK ရောသင်တို့အဲ့တော့အရန်နှစ်သက်တယ်ဆိုတဲ့တခါတိုးတက်ပါတယ်ဆိုနိုင်ငံတွေမှာရှိတဲ့ University တွေကိုသွားပြီးတော့ပညာသင်မယ်ဆိုရင်အဲ့နိုင်ငံတွေကသင်ပေးတဲ့ပညာရေးထဲမှာယောက်ျားချင်းယောက်ျားချင်းငါဆောင်တဲ့အဆင်ပြေတယ်အတရားဝင်ဒါတွေလာပြီအိမ်သာသွားတက်နောက်ဘယ်အပေါက်ထဲဝင်ရမှန်းမသိဘူးယောက်ျားလားမိန်းမလားမသိတော့ဘူးအဲ့လိုတွေဖြစ်နေပြီတော့ဒီလောကကတော့သူ့အလုပ်ကိုသူလုပ်နေမှာပဲဒါပေမဲ့အသင်းတော် Ecclesia Hallelujah Apostolic Church Amen ကျွန်တော်တို့ရဲ့ prophetic destiny ကိုရောက်အောင်သွားရမယ်အာမင်။ဒါပေမဲ့ city အသင်းတော်ဟာ time city မှာပဲကျင်းနေမှာသင်တော်မဟုတ်ဘူး။ shopping mall တွေမှာပဲကျင်းနေမှာသင်တော်မဟုတ်ဘူး။တရားဟောပွဲတွေမှာပဲကျင်းနေမှာသင်တော်မဟုတ်ဘူး။ဟိုးအသင်းတော်တွေဟိုနားထောင်လိုက်ဒီနားထောင်လိုက်ပဲကျင်းနေမှာသင်တော်မဟုတ်ဘူး။တိုင်းနိုင်ငံအလိုက်လူမျိုးအလိုက်ကိုဘုရားသခင်ရဲ့နီးလန်းတွေကိုသင်ပေးရမယ်သင်တော်ဖြစ်တယ်။အာမင်။ကောင်းကင်နိုင်ငံတော်ဟာဘာလဲဆိုတော့ကိုမြေကြီးပေါ်မှာပေါ်ပြရမယ်သင်တော်ဖြစ်တယ်။အာမင်။ဘုရားဒီသင်တော်တဲ့ prophet ပြုတ်ချရှိတယ်ဆိုရင်သင်တို့နဲ့ကျွန်တော်နဲ့သက်ဆိုင်နေအာမင်အဲ့ဒါဟာသင်ကိုပြုတ် prophet ပြုတ်နေတာပဲအာမင်ဆရာကျွန်တော်ရဲ့ prophet ပြုတ်ချဘာမှမသိဘူးကျွန်မရဲ့ prophet ပြုတ်ချဘာမှမသိဘူးဒီနေ့ဆရာကပြောနေပြီ prophetic apostolic hallelujah သင်ဟာ apostolic သင်ဟာ prophetic hallelujah သင်ဟာဟိုရောင်ရောင်ဒီရောင်သွားနေတဲ့သူတရားမဟုတ်ဘူး prophet ပြုတ်ချတိုင်းအသက်ရှင်နေတဲ့သူဖြစ်တယ်သင်ဟာဟိုရောင်ရောင်ဒီရောင်လုံနေတဲ့လူမဟုတ်ဘူးကောင်းကင်နိုင်ငံတော်ရဲ့အလုပ်ကိုလုပ်နေသောသူတွေဖြစ်တယ်ကိုစားပြုတ်နေသောသူတွေဖြစ်တယ်အာမင်
ဒီ season နဲ့အပြင်တင်းရဲ့အသက်တာမှာကောင်းချီးဖြစ်မယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်ပြန်ဟောချက်များ Bible Study ကြီးမွန်ကိုယ်ခွင့်ချင်းနဲ့အခြားသောအကြောင်းအရာတွေဟာတင်းအတွက်အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ်။ Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဘူး။ဒါ့အပြင် Facebook မှာလည်း The City Yangon လို့ရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်ခင်ဗျ။The City Podcast ကိုနားထောင်ကြတဲ့ဖျားသခင်ရထူကြသောဖွင့်ပြချက်တောင်းကြီးမိင်္ဂလာများခံစားမိကြောင်းကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲပြန်လာရစီခင်ဗျာ